Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ်အောက်တိုဘာလ16ရက်တောက်ကြနေနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49ရိုးကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျမကတော့နာနာချမ်းမှာသတင်းတွေကိုဥဆက်မိုးဝေနဲ့အတူကြီးညာပေးမှာဖြစ်ပါတယ်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေကိုချိန်ဆွဲပြီးတော့ရုတ်သိမ်းသွားမဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကကြေညာခဲ့ပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားကြားသာပရင်းတွေကပြည်လုံးကျွတ်ပစ်ခတ်ရဆဲရေးလက်မှတ်ရေးထိုးခဲ့ကြတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်နဲ့ EU ဥရောပသမဂ္ဂတို့ကကြိုဆိုခဲ့ပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒီမနေ့ပြောပြသွားမှာဖြစ်ပါတယ်ရှင်
။ကောင်းပါပြီမနေ့နိုင်မနေ့ကတော့နေပြည်တော်မှာအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အပေါ်မှာနိုင်ငံတကာပညာရှင်တွေဘလို့သုံးသပ်ကြပါသလဲ
I think it's positive because we had so many false deadlines before
when ဒါကတော့မြမအရေးကျွမ်းကျင်သူတူ VOA ကိုပြောသွားတာပါသတင်းစီစဉ်ပြီးမှနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့ကုလသမဂ္ဂမှာမြမနိုင်ငံကကလေးတငယ်ဆိုင်ရာအခွင့်အရေးကာကွယ်ပေးရေးဘာတွေဆွေးနွေးကြသလဲဆိုတာကိုလည်းတင်ပြပေးဦးမှာပါနောက်ပိုင်းမှာတော့ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတို့ကိုထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန်နန္ဒာချန်နဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင
်အီရန်နဲ့အာဖဂန်နစ္စတန်ကအမေရိကန်စစ်ပွဲတွေဆုံးသတ်ဖို့ကတိပေးပြီးတာဝန်ယူခဲ့တဲ့သမ္မတဘရက်အိုဘားမားအတွက်တော့အာဖဂန်ကနေတပ်ဖွဲ့တွေအချိန်ဆွဲပြီးရုတ်သိမ်းသွားမဲ့အကြောင်းကြေညာရတာဟာတိတ်တော်မလွယ်လာပါဘူးသမ္မတအိုဘားမားကတော့သူ့အနေနဲ့အဆုံးမရှိတဲ့စစ်ပွဲမျိုးကိုလက်မခံသလိုအမေရိကန်ရဲ့အရေးကြီးတဲ့လုံခြုံရေးအကျိုးစီးပွားကိုအထောက်အကူမဖြစ်စေတဲ့အကန့်အသတ်မဲ့စစ်ရေးပဋိပက္ခတွေချင်းနှင်းဝင်ရောက်တာမျိုးကိုလည်းထပ်တလဲလဲကန့်ကွက်ခဲ့မှုပါတယ်လို့ပြောဆိုခဲ့ပါတယ်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဒုသမ္မတဂျိုးဘိုက်ဒန်ပူတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဂျိုးဆက်ဒန်ဖို့တို့နဲ့အတူသမ္မတအိုဘားမားကြေညာချက်ကိုပြောဆိုခဲ့ရမှာတော့အာဖဂန်ကတက်အင်အားကိုသူ့သမ္မတတပ်တန်းကုံဆုံးမဲ့2019ဇန်နဝါရီလမှာတပ်သားအရေအတွက်9500ကိုမလျှော့ချခင်2016တနှစ်လုံးနီးပါးမှာလက်ရှိအရေအတွက် 9800 အတိုင်းဆက်ထားဖို့ကြေညာခဲ့ပါတယ်အာဖဂန်သမ္မတအာရှရက်ဂါနီကဒီဆုံးဖြတ်ချက်ကိုကြိုဆိုခဲ့ပြီးတော့သမ္မတနှစ်ဦးကြားလအတန်ကြားဆက်လက်ဆွေးနွေးခဲ့ပြီးတဲ့နောက်ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်တယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်နဝရှရီဖ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်သမ္မတအိုဘားမားနဲ့ဆွေးနွေးဖို့အောက်တိုဘာလ20ရက်နေ့ကစပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်လေပတ်ဖို့ရှိနေပါတယ်။သမ္မတအိုဘားမားနဲ့တွေ့ဆုံတဲ့အခါဝန်ကြီးချုပ်နဝရှရီဖ်ကပါကစ္စတန်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ဒေသတွင်းညီညာရေးလှုပ်ဆောင်မှုတွေကိုရှင်းလင်းပြောပြဖို့ရှိတဲ့အကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကွာစီခါလီလူလာကပြောဆိုပါတယ်။ခေါင်းဆောင်တွေဟာနှစ်နိုင်ငံကြားစီးပွားရေး၊ကုန်သွယ်ရေး၊ကျန်းမာရေးနဲ့ပညာရေးအကြမ်းဖက်မှုခုခံကာကွယ်ရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်ကြဖို့ကိစ္စနဲ့ယာဒီဥရုပြောင်းလဲမှုအစရှိတာတွေကိုဆွေးနွေးကြလိမ့်မယ်လို့ခါလီလူလာကပြောဆိုပါတယ်။အမေရိကန်သမ္မတအင်ဂျူရောမှာတွေ့ဆုံဆွေးနွေးကြတဲ့အခါမှာအာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်ပါကစ္စတန်နိုင်ငံရဲ့ကြိုးပမ်းအားထုတ်မှုကမ္ဘာမှာအလှည့်အမြန်ဆုံးကြီးထွားလာနေတယ်ဆိုပြီးတော့ဝေဖန်ခံရတဲ့ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြပွဲရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုဆက်လက်ထားရှိဖို့နဲ့ပဋိပက္ခဖြစ်ပွားနေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်ပြန်လည်ရင်ကြားစေရေးကြိုးပမ်းမှုပေါ်အမေရိကန်သမ္မတကဆက်လက်ပြီးတော့ထောက်ခံမဲ့အကြောင်းသမ္မတအိုဘားမားကပြောဆိုခဲ့ပြီးတဲ့နောက်တပတ်ကြာမှအခုခီးစဉ်စတင်မှာဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရကိုထောက်ခံတဲ့အနေနဲ့အီရန်နိုင်ငံကယာနဲ့ချီတဲ့အထူးတပ်တွေကိုဆစ်လွတ်ပြီးတော့ဆီးရီးယားရေးမှာပုံမပါဝင်ပတ်သက်လာနေပါတယ်ဆီးရီးယားအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့သဘုံတွေကိုလေကြောင်းကတိုက်ခိုက်နေတဲ့ရုရှားရဲ့စစ်စင်ရေးတွေကိုခွင်ကောင်းယူပြီးအီရန်ရဲ့လက်နက်မဟာမိတ်ဖြစ်တဲ့ Hezbollah အဖွဲ့ကတိုက်ခိုက်ရေးသမားတွေနဲ့ပူးပေါင်းမှုအီရန်တပ်တွေကိုဆီးရီးယားနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းကိုဆစ်လွတ်ခဲ့တာဖြစ်ပါတယ်ရုရှားကလည်းဆီးရီးယားမှာတရင်နှစ်ပတ်ကြာလေကြောင်းထိုးစစ်တွေထဲမှာနောက်ဆုံးအဖြစ်စစ်စင်ရေး33ကြိမ်ပြုလုပ်ခဲ့ပါတယ်။အီရန်အနေနဲ့သူ့ရဲ့တော်လှန်ရေးပြည်ဆောင်တပ်ကစစ်တီအင်အ 2000 ထက်မနည်းကိုဆီးရီးယားမှာဖြန့်ချထားနိုင်တယ်လို့လည်းဒေတာရင်းကတာဝန်ရှိသူတွေကပြောပါတယ်။လင်းနှစ်ခွဲရှိလာပြီးဖြစ်တဲ့ဒီပဋိပက္ခတွေစတင်ကြတဲ့ကအာဆတ်အစိုးရကိုအီရန်ကကြောထောက်နောက်ခံပေးခဲ့တာပါ။ရုရှားနိုင်ငံကလေကြောင်းစစ်ဆင်ရေးတွေစတင်ခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းနှစ်ပတ်မှာပဲဆီးရီးယားကိုအီရန်ကတိုက်ခိုက်ရေးသမားတွေစတင်ဆစ်လွတ်ခဲ့ပြီးအခုကထပ်မံတိုးမြင့်ဆစ်လွတ်နေတာလည်းဖြစ်ပါတယ်
။ပါလက်စတိုင်းသမ္မတမမ်မုတ်အဘတ်ကအစ္စရေးစစ်တပ်ကကုမြင့်လိုက်တာကိုခံလိုက်ရတယ်လို့ပြောဆိုတဲ့လူငယ်လေးရဲ့ဓာတ်ပုံကိုအစ္စရေးအစိုးရကထုတ်ဖော်ပြသလိုက်ပါတယ်။အသက်73နှစ်အရွယ်အာမက်မန်ဆာရာဟာတနင်္လာနေ့ဂျေရုရှလင်မြို့မှာဖြစ်ပွားခဲ့တဲ့ဓားထိုးတိုက်ခိုက်မှုမှာပါဝင်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုအတွင်းအစ္စရေးလူမျိုး2ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီလူငယ်လေးဟာပုံမှန်အခြေအနေမှာရှိနေပြီးတော့အစ္စရေးနိုင်ငံရဲ့ဆေးရုံတစ်ခုမှာကုသမှုပေးထားတဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရဲ့ရုံးကနေမီဒီယာတွေထံကြာသပတေးနေ့မှာထုတ်ပြန်ပေးလိုက်တဲ့မန်ဆာရာရဲ့ဓာတ်ပုံဟာမစ္စတာအဘတ်ရဲ့ပြောဆိုနေမှုကိုခြေပလိုက်တဲ့သဘောမျိုးဖြစ်ပုံကြပါတယ်။အစ္စရေးလုံခြုံရေးတပ်ဖွဲ့တွေဟာပါလက်စတိုင်းလူငယ်လေးအာမက်မန်ဆာရာကိုတွေးအေးအေးနဲ့တုတ်တင်ပစ်လိုက်တဲ့ဆိုပြီးတော့ပါလက်စတိုင်းသမ္မတကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ။
ယမရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြနေမနဲ့သတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်။နေပြည်တော်မှာအောက်တိုဘာလ15ရက်နေ့ကအစိုးရစစ်တပ်နဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားပြည်လုံးကျွတ်ပစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့ကြတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကကြိုဆိုလိုက်ပါတယ်။ဒါဟာအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ခိုင်မာဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။အဖွဲ့အားလုံးမပါဝင်သေးပေမဲ့ဒီသဘောတူညီချက်ဟာအစိုးရခေါင်းဆောင်တွေတိုင်းရင်းသားအဖွဲ့အစည်းတွေနဲ့မြန်မာပြည်သူတို့ရဲ့ငြိမ်းချမ်းစွာအတူနေထိုင်လို့သောဆန္ဒကိုထင်ရှားနေတယ်လို့လည်းဆိုပါတယ်။လက်မှတ်ရေးထိုးသူတွေရောလက်မှတ်မထိုးသူတွေပါငြိမ်းချမ်းတဲ့အနာဂတ်တည်းရဲ့တိဆောက်ရေးအတွက်မျှော်လင့်ချက်ထားကြဖို့ကိုလည်းအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါတယ်။အားလုံးပါဝင်တဲ့စနစ်ကြတဲ့နိုင်ငံရေးဆွေးနွေးမှုနဲ့ဒေသအားလုံးမှာစစ်ရေးအပြုအမူကိုရှောင်ဖယ်တဲ့နည်းလမ်းနဲ့သာရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးအခြေခံကိုတိဆောက်နိုင်လိမ့်မယ်လို့လည်းဖော်ပြခဲ့ပါတယ်။အလားတူ EU ဥရောပသမဂ္ဂကလည်းအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြား NCA လက်မှတ်ရေးထိုးလိုက်နိုင်တာကိုကြိုဆိုခဲ့ပြီးတော့ဆက်လက်လှုံ့ဆော်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းအနီးကပ်ဆောင်ကြည့်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါ့အပြင်လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့ယုံကြည်မှုတိဆောက်ရမှာဆက်လက်ပြီးစစ်စစ်ညှိနှိုင်းဆွေးနွေးဖို့ကိုဦးစားပေးအဆင့်အနေနဲ့သတ်မှတ်ဖို့အရေးကြီးကြောင်းကိုလည်းပြောဆိုခဲ့ပါဗျ။အဲ့ဒီနောက်ဥရောပသမဂ္ဂဟာ2014ခုနှစ်ကနေ2020ပြည့်နှစ်အထိမြန်မာနိုင်ငံကိုအကူအညီပေးအပ်ဖို့ရှိနေတဲ့ယူရိုငွေ100တိခါမှာရှင်688တန်းအနက်103တန်းကိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ရထားခဲ့ပါဗျ။ငြိမ်းချမ်းရေးဆွေးနွေးပွဲတွေလက်ခံကျင်းပတဲ့ MPC ကိုယူရိုငွေ 8.8 တန်းထောက်ပံ့ပေးခဲ့ပါဗျ။
တရုတ်နိုင်ငံကသူ့ရဲ့ပိုင်နဲ့နယ်မြေလို့သတ်မှတ်ပြီးတော့မြေဖို့တိဆောက်ထားတဲ့ကျွန်းအနီးကိုစစ်သည်မော်တွေဆီလွတ်ဖို့အမေရိကန်ပြည်ထောင်စုဘက်ကစဉ်းစားတဲ့လုပ်ရဟာရန်စားတဲ့လုပ်ရမျိုးလို့မြူဆတဲ့အကြောင်းအမေရိကန်ထိတ်တန်းရေးတပ်အရာရှိကြီးတယောက်ကပြောဆိုလိုက်ပါတယ်။အခုလိုရေချောင်းဆန်ရလွတ်လွတ်လပ်လပ်သွာလာဆောင်ရွက်တာဟာနိုင်ငံတကာဥပဒေနဲ့အညီလှုပ်ဆောင်တာဖြစ်ပါတယ်လို့အမေရိကန်ရေတပ်စစ်စင်ရေးဆန်ရအရာရှိချုပ်ရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချတ်ဆန်ကပြောဆိုလိုက်ပါတယ်။ဒါဟာနိုင်ငံတကာရေတပ်ရဲ့လုံရိုးလှုပ်စင်တွာလာတဲ့လုံရက်သဘောတာဖြစ်တယ်လို့ရေတပ်ဗိုလ်ချုပ်ကြီးဂျွန်ရစ်ချတ်ဆင်ကပြောဆိုလိုက်ပါတယ်ခင်ဗျာ
။ Syria ပြည်တွင်းစစ်နဲ့တူရကီကဒုက္ခသည်ပြဿနာနဲ့ပတ်သက်လို့အဓိကဆွေးနွေးကြမယ်ထိပ်သီးညီလာခံအတွက် EU ဥရောပသမဂ္ဂနိုင်ငံတွေကခေါင်းဆောင်တွေကြာသပတေးနေ့ကဘရက်ဆဲလ်ကိုရောက်ရှိလာကြပါတယ်။ဒုက္ခသည်တွေအလုံးအင်းနဲ့ထပ်မံဝင်ရောက်လာနိုင်မဲ့အလားအလာရှိတဲ့အခြေအနေမျိုးကိုကင်တွယ်ဖြေရှင်းနိုင်အောင်ဥရောပအနေနဲ့ပြင်ဆင်ထားဖို့လေဥရောပကောင်စီအကြီးအကဲဒေါ်နယ်တတ်စ်ကမနေ့ကပြောဆိုခဲ့ပါတယ်။ဆိုးဝါးလာနေတဲ့ Syria နဲ့အတင်းဆောင်မခံနိုင်ဖြစ်နေတဲ့လိဗျားကအခြေအနေတွေကိုအဓိကထည့်သွင်းဆွေးနွေးမှာဖြစ်ပြီးတော့ Greece, Turkey, Jordan နဲ့ Lebanon တို့လိုဒုက္ခသည်တွေကိုအဓိကလက်ခံထားတဲ့နိုင်ငံတွေကိုကူညီရေးကိစ္စလည်းပါဝင်မှာဖြစ်တယ်လို့ဥရောပကောင်စီအကြီးအကဲကပြောပါတယ်။EU ထိပ်သီးညီလာခံကိုရောက်လာတဲ့ပြင်သစ်သမ္မတ François Hollande ကလည်းလက်တလုံးရင်ဆိုင်နေရတဲ့ရွှေပြောင်းအခြေချသူတွေနဲ့ဒုက္ခသည်ပြဿနာကိုဥရောပတိုက်သားတွေပြည်ပညီညီညွတ်ညွတ်ရင်ဆိုင်ဖြေရှင်းရမယ်အချိန်ရောက်နေပြီလို့လည်းပြောဆိုသွားခဲ့ပါတယ်။
ကာဗွန်နဲ့အောက်ဆိုက်ဓာတ်ငွေထုတ်လွှင့်တဲ့အပေါ်စမ်းသပ်မှုနဲ့ပတ်သက်ပြီးတော့မမှန်မကန်ပြုလုပ်တဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ချိုးရင်းချက်တွေကိုပြန်လည်ပြင်ဆင်ဖို့အတွက်ဥရောပမှာရှိတဲ့ကားအစီးရေ 8.5 သန်းကိုဘောက်ဆွဲကွန်ကုမ္ပဏီကပြန်လည်ခေါ်ယူလိုက်ပါတယ်။ဒါကြောင့်ချက်ချင်းဆိုသလိုဂျာမန်မော်တော်ယာဉ်စီကံထိန်းသိမ်းရေးအဖွဲ့က software တက်ဆင်ထားတဲ့ Volkswagen ကားအစီးပေါင်း 2.4 သန်းကိုပြန်လည်စစ်ဆေးဖို့အမိန့်ထုတ်လိုက်ပါတယ်။ Direct from Washington The
Voice of America The VOA ဒါကတော့မနက်နာ channel ဦးဆက်မိုးရီတို့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြသွားတာပါရှင်။နေပြည်တော်မှာအောက်တိုဘာလ15ရက်နေ့ကပြုလုပ်ခဲ့တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးသဘောတူညီချက်နဲ့ပတ်သက်လို့နိုင်ငံတကာပညာရှင်တွေကဒါဟာအပြစ်အဝကောင်းမွန်တဲ့သဘောတူညီချက်မဟုတ်သေးဘူးလို့သုံးသပ်ပြောဆိုကြပါတယ်။အရေးပါတဲ့သဘောတူညီချက်ဖြစ်ပေမဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးမပါဝင်နိုင်တဲ့အတွက်လိုအပ်ချက်တွေရှိနေသေးတယ်လို့လည်းသုံးသပ်ကြပါတယ်။ကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်။
ဒီမှာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့အကြားအပြစ်ခတ်ရက်စဲရေးသဘောတူညီချက်လက်မှတ်ရေးထိုးလိုက်နိုင်တာနဲ့ပတ်သက်လို့နိုင်ငံတကာကပညာရှင်တွေကသူတို့ရဲ့အမြင်သဘောထားအမျိုးမျိုးကိုထုတ်ဖော်ပြောဆိုလာကြတာမှာလက်မှတ်ထိုးနိုင်တဲ့အတွက်ကောင်းမွန်တဲ့သဘောဆောင်ပေမဲ့လက်နက်ကိုင်အဖွဲ့အားလုံးနဲ့တပြိုင်တည်းလက်မှတ်မထိုးနိုင်သေးတဲ့အတွက်အပြစ်အဝါကောင်းမွန်တဲ့သဘောတူညီချက်မဟုတ်သေးဘူးဆိုပြီးပြောဆိုကြတာဖြစ်ပါတယ် CSIS နိုင်ငံတကာမဟာဗျူဟာလေးလာရေးတပ်သည့်ပညာရှင်များအဖွဲ့ကသူတေတီဖုံးဝင်းကတော့ဒီသဘောတူညီချက်ဟာကောင်းတာနဲ့သိမကောင်းလာတဲ့အချက်နှစ်ချက်ဒွန်တွဲနေတယ်လို့သုံးသပ်ပါတယ
် I thinkIt's positive because we had so many false deadlines before when the government promised that they would get to the bill but could not get any and anybody else to the bill. Along with the
effect that
yes, the
bill would not get to the bill. And so, the government has been able to get to the bill and get to the bill. And so, the government has been able to get to the bill and get to the bill. And so, the government has been able to get to the bill and get to the bill and get to the bill. ဒါကိုတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလို့ခေါ်နိုင်မခေါ်နိုင်တော့ကျမမသိပါဘူး။ဒါပေမဲ့ဘာပဲဖြစ်ဖြစ်ဒါဟာအပြစ်ခတ်ရက်စဲရေးသဘောတူညီချက်ပထမအဆင့်ဖြစ်ပါတယ်။တစ်ဖက်မှာလည်းဒီလက်မှတ်ထိုးပွဲမှာတခြားလက်နက်ကိုင်အဖွဲ့အစည်းလေးတွေအများအပြားပါဝင်ပေမဲ့အဓိကလက်နက်ကိုင်အဖွဲ့အစည်းကြီးဆိုလို့ KNU ကရင်အမျိုးသားအဖွဲ့အစည်းတစ်ခုသာပါတဲ့အတွက်အားလုံးကမျှော်လင့်ထားချက်တွေအတိုင်းဖြစ်မလာခဲ့ပါဘူး။
Georgetown တက္ကသိုလ်ကပါမောက်ခ David Steinberg ကလည်းဒါဟာကောင်းမွန်တဲ့အစပြုမှုဖြစ်တယ်လို့သုံးသပ်ပါတယ
် Well, I think this is a first an important first step. It's not the answer, but it's certainly
ဒါဟာရေးပါတယ်ပထမခြေလှမ်းတရားလို့ကျွန်တော်ထင်ပါတယ်ဒါဟာအပြည့်မဟုတ်သေးပေမဲ့အပြည့်ရနိုင်ဖို့အတွက်ဦးတည်နေတဲ့လုပ်ရဖြစ်ပါတယ်အားလုံးနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်တာမဟုတ်ဘဲအဖွဲ့၈ဖွဲ့နဲ့ထိုးနိုင်တာကလည်းအောင်မြင်မှုတစ်ခုပါပဲ
အပြစ်ခတ်ရက်စဲရေးသဘောတူညီချက်ရရှိပြီးလက်မှတ်ထိုးလိုက်ကြပြီမဲ့ဘလိုပုံစံနဲ့ရှေ့ဆက်သွားမလဲဆိုတာကိုစောင့်ကြည့်ရအောင်မယ်လို့ပါမောက်ခစတိုင်းဘတ်ကပြောပါတယ်။ဥပမာဖက်ဒရယ်ပြည်ထောင်စုစနစ်ကိုဖော်ဆောင်မယ်လို့ပြောဆိုနေကြပေမဲ့ဘလိုဖက်ဒရယ်မျိုးလဲဆိုတာအတိအကျဖော်ပြထားခြင်းမရှိဘူးလို့ဆိုပါတယ
်။ Say okay we're going to have a federal system but they haven't defined what federal is. There's no indication of how
ဖက်ဒရယ်ပြည်ထောင်စုစနစ်နဲ့တွားကြမယ်လို့ပြောတယ်။ဒါပေမဲ့ဘလိုဖက်ဒရယ်မျိုးလဲဆိုတာကိုအတိအကျပြောဆိုထားတာမျိုးမတွေ့ရသေးပါဘူး။မတူညီတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုဘလို့ပုံစံနဲ့ဆက်ဆံသွားမှာလဲဘယ်ဒေတာဆိုင်ရာဥပဒေပြုအဖွဲ့ကဦးစားပေးကင်တွေမှာလဲဆိုတော့ဖွဲ့စည်းပုံဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လဲလိုပါလိမ့်မယ
်ဒီအပြစ်ခတ်ရက်စဲရေးလက်မှတ်ထိုးပွဲကိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လန်တက်ရောက်တာဟာအရေးပါတဲ့အချက်ဖြစ်တယ်လို့သူ့အောက်ကစစ်တပ်အရာရှိတွေရဲ့ထောက်ခံမှုဟာလည်းအရေးပါတယ်လို့ပါမောက်ခစတိုင်းဘတ်ကပြောပါတယ
်
စစ်တပ်ကဒီသဘောတူညီချက်ကိုထောက်ခံမှာဖြစ်ပါလိမ့်မယ်။နောက်တစ်ခုကဒီသဘောတူညီချက်တည်ထမ်းဖို့အတွက်အောက်ခြေဒေသခံအရာရှိတွေရဲ့ထောက်ခံမှုကအမတန်အရေးကြီးပါတယ်။အဲ့ဒါကတော့မေးခွန်းထုတ်စရာကိုမလိုပါဘူး။တိုင်းဒေသတွေကစစ်ဦးစီးတွေကအဲ့ဒီသဘောတူညီချက်ကိုထောက်ခံပါမလား။ဒီသဘောတူညီချက်ကိုသူတို့အနေနဲ့လေးစားလိုက်နာပါမလား။အဖြစ်ရဒေသတွေကဒေသခံတွေကိုသူတို့ဘလို့ဆက်ဆံမလဲဆိုတဲ့အချက်တွေနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့အတက်မပြောနိုင်သေးပါဘူး။တက်ဆိုင်ရာဒေတာအတိအကျကိစ္စတွေမှာပြင်စရာစင်စရာတွေအများကြီးကြံနေပါသေးတယ
်မြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကတည်ရှိလာခဲ့တဲ့လူမျိုးစုတစ်ခုနဲ့တစ်ခုအကြားတန်းတူညီမျှမှုမရှိတဲ့ကိစ္စဟာအဓိကပြဿနာဖြစ်ပြီးအဲ့ဒီလိုတန်းတူညီမျှမှုမရှိရင်အနာဂတ်မှာလည်းတိုင်းရင်းသားပြဿနာဟာဆက်ရှိနေအောင်မယ်လို့ပါမောက်ခစတိုင်းဘတ်ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲတန်တမာဟောင်းပရစီလာကလပ်ကလည်းဒီသဘောတူညီချက်ရေရှည်တည်ထောင်မှုအစိုးရနဲ့တက်မတော်အပေါ်မှာမူတည်နေတယ်လို့သုံးသပ်ပါတယ
်။ A lot of the responsibility lies on the side of the government and particularly the Tetmador to
take ဒီသဘောတူညီချက်ရှေ့ဆက်ပြီးသွားနိုင်မှုအတွက်အစိုးရအပေါ်မှာအများကြီးတာဝန်ရှိပါတယ်။ အထူးသဖြင့်တော့တက်မတော်အပေါ်မှာအများကြီးမူတည်ပါတယ်ဒီအစိုးရလက်ထက်မှာတော့ရှေ့ဆက်ပြီးလုံနိုင်တော့မှာမဟုတ်ပါဘူးနောင်တက်လာတဲ့အစိုးရလက်ထက်ကြမှာပဲဆက်ပြီးလုံနိုင်တော့မယ်ဆိုတာကသိတာထင်ရှားနေပါတယ
်တစ်ဖက်မှာဒီသဘောတူညီချက်ရေရှည်တည်တံ့နဲ့မတည်တံ့ဘူးဆိုတဲ့နေရာမှာနိုင်ငံရေးစီးပွားရေးစတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်မှုအပေါ်မှာလည်းအများကြီးမူတည်နေပြီးအချိန်ကာလအပြည့်လဲအတော်ကြာလည်အောင်မယ်လို့ Priscilla Club ကပြောပါတယ်အဖြစ်ခတ်ရက်စဲရေးသဘောတူညီချက်လက်မှတ်ထိုးပြီးရက်ပေါင်း90အကြာမှာနိုင်ငံရေးဆွေးနွေးပွဲတွေစတင်ရမယ်လို့သတ်မှတ်ထားတဲ့အတွက်နောက်တက်လာမယ့်အစိုးရကဘာသူဖြစ်မယ်ဆိုတာမသိနိုင်သလိုအဲ့ဒီအစိုးရကိုစစ်တပ်ကထောက်ခံမလားမထောက်ခံဘူးလားဆိုတဲ့အချက်ဟာလည်းအခုချိန်မှာမသိနိုင်သေးဘူးလို့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတပ်သိပညာရှင်များအဖွဲ့ကသုတေသီဖောင်းဝင်းကပြောပါတယ်နိုင်ငံတကာကအသီးသက်တွေတွေနဲ့နိုင်ငံရေးပါတီပေါင်း92ပါတီကကိုယ်စားလှယ်တွေတက်ရောက်ခဲ့တဲ့ဒီလက်မှတ်ထိုးပွဲမှာမပါသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့နောက်ပိုင်းမှာပါဝင်လို့ရတယ်လို့လည်းသမ္မတဦးသိန်းစင်အစိုးရကပြောထားပါတယ်ခင်ဗျာ
ဒါကတော့ကိုစော်ဝင်းလိုက်ပါရှင်အခုလို့အပြစ်ခက်ရစဲရေးစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အပေါ်မှာနိုင်ငံတကာပညာရှင်တွေရဲ့သုံးသပ်ချက်ကိုနားဆင်ခဲ့ပြီးတဲ့နောက်ပြည်ပရောက်မြမနိုင်ငံရေးသမားတွေသူတေတီတွေရဲ့တုံ့ပြန်ချက်တွေကိုဒေါက်ခင်မျိုးသက်ကစူးစီးတင်ပြမှာပါရှင
်တနိုင်ငံလုံးအတိုင်းအတာနဲ့ဆိုတဲ့ခေါင်းစဉ်အောက်မှာလက်မှတ်ရေးထိုးတာဖြစ်တဲ့အတွက်အားလုံးပါဖို့လိုအပ်တယ်လို့ဗြိတိန်နိုင်ငံအခြေစိုက်အမျိုးသားဒီမိုကရေစီလွတ်မြောက်နယ်မြေကဒေါက်တာဝန်းနိုင်ကပြောပါတယ်
ကျွန်တော်အားလုံးပါဖို့လို့တိုင်းရင်းသားအားလုံးညီညွတ်နဲ့စုဝေးဖြစ်တော့ပိုကောင်းတာပေါ့ဒါအဲ့လိုလည်းဖြစ်တင်တယ်လေ56ရှိနေတဲ့တိုက်ပွဲတွေဟာဆက်ပြီးတော့ဖြစ်ဖို့လည်းမကောင်းတော့ဘူးဖြစ်เสียလည်းမလိုတော့ဘူးသူတို့ပြောနေတဲ့အားလုံးညီညွတ်ရေးစုပေါင်းပါဝင်မယ်အားလုံးပါတယ်ဆိုတော့ပိုကောင်းပါတယ်ကျွန်တော်တို့အားလုံးပါတာကိုကြိုက်ပါတယ
်အခု10ဖွဲ့ပဲပါတော့အနာဂတ်ကိုဆရာဘယ်လိုတွက်ပါလဲနည်းနည်းပြောပြပေးပါလားဆရာ
အနာဂတ်ကတော့စိတ်မချရသေးဘူးလို့ကျွန်တော်တို့ပြင်ပါတယ်အလုံးပါပြီးကျွန်တော်စိတ်ချတာပေါ့အလုံးမပါတဲ့ခါကျတော့တိုက်ပွဲရတဲ့လူရရမယ်တိုက်ဆက်တိုင်နေမယ်လူဆက်တိုင်နေဆိုတော့တိုင်းသားတွေဘက်ကတော်တော်လေးရင်လေးစရာကြီးပူစရာကောင်းပါတယ်အဲဒါကျွန်တော်အနေနဲ့ကတော့အနာဂတ်ဟာအမှန်တကယ်စိတ်မအေးဘူးဖြစ်တယ်လို့ပဲကျွန်တော်ပြင်ပါတယ
်မြန်မာနိုင်ငံရဲ့အနာဂတ်အတွက်စိတ်မအေးသူနောက်တစ်ယောက်ကတော့ကူကီတိုင်းရင်သားနိုင်ငံရေးသူတေသေးဒေါက်တာနေကင်းပောင်ကစ်ကံပါတိုင်းရင်သားတွေကြားစီးလုံးညီညွတ်မှုပြိုကွဲတဲ့သဘောလို့ဆိုပါတယ
်တချို့အဖွဲ့တွေကပဲထွင်မှအများတဲ့အဖွဲ့မပါတာကိုကျွန်တော်မြင်မှာတိုင်းရင်းသားရှိလို့မျိုးတို့တိဆောက်ခဲ့တဲ့ရှိလို့မျိုးမျိုးပြိုကွဲသွားပြီလို့ကျွန်တော်မြင်တယ်လေအဒီအချိန်ရောက်ပြင်းနဲ့လည်းကျွန်တော်မြင်မှာတိတ်အားမကျသေးဘူးဆိုလိုတာတို့တိုင်းရင်းသားအခုထိုးတဲ့လူရဲ့မထိုးတဲ့လူရဲ့လည်းတို့အချင်းချင်းထဲမှာလည်းယုံကြည်မှုတိဆောက်ရင်းမှတနည်းတလားနဲ့ပေါ့တို့အားလုံးဆက်သွားနိုင်ဖို့လည်းတို့ကိုတိုက်တွန်းချင်တယ်ဘာကြောင့်လဲဆိုလို့ရှိရင်အခုကအဲ့ဒါကလည်းတိုင်းသားအတူအချင်းချင်းထဲမှာလက်ကွဲပြီးဆိုလို့ရှိရင်အနာဂတ်ပြည်ထောင်စုနိုင်ငံကျွန်တော်နိုင်ငံတွက်လက်မကောင်းဘူးတိုင်းသားတစ်ခုနဲ့တစ်ခုအချင်းဒီပလိုမစီလည်းပြတ်နိုင်တယ်ဆိုရင်လည်းပေါ့လေအဲ့ဒါကြောင့်အခုထိုးတဲ့ဖွဲ့တွေရောမထိုးတဲ့ဖွဲ့တွေရောဆက်ပြီးမှတနည်းတစ်လားနဲ့တို့ဆက်သွားနိုင်ရင်တော့တိုင်းပြည်နာကရေပြတိုင်းတိုင်းရဲ့နိုင်ငံရေးလှုပ်ရှားမှုအနာဂတ်လည်းပိုခိုင်မာမယ်ပိုထိရောက်မယ်လို့ကျွန်တော်ယူဆပါတယ်
ပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့အစည်းအတွက်နည်းပေမဲ့ဘယ်လောက်ပဲနည်းနည်းကြိုဆိုရမှာဖြစ်တယ်လို့ပြောကြားသူကတော့အရင်1990ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမတ်တူဖြစ်တဲ့ဒေါက်တာတင့်ဆွေပါအဖွဲ့အကုန်လုံးလက်မှတ်မထိုးတာဟာအားနည်းချက်တွေရှိနေတယ်ဆိုတာသိတာတယ်လို့ဆိုပါတယ
်လက်နက်ကင်ပြီးတော့မြန်မာနိုင်ငံအစိုးရနဲ့မြန်မာစစ်တပ်ကိုစန့်ကျင်နေတဲ့အဖွဲ့တွေထဲမှာအမ်တမ်းမအင်အားကြီးတဲ့အင်အားရောအရေးတော်ရောပေါ့နော်နောက်တစ်ခါရေးပံပူရောဒီသုံးချက်လုံးကြီးတဲ့အဖွဲ့တွေကလက်မှတ်မထိုးနိုင်သေးဘူးဆိုတော့အခုလှုပ်လိုက်တဲ့ဟာကတော်တော်လေးကိုသေးငယ်တဲ့ရလက်လေးတစ်ခုပဲဖြစ်နေတယ်ခင်ဗျာတကယ်အရေးကြီးတဲ့မဟာဗျူဟာချက်ချကြတဲ့တရုတ်ပြည်နယ်စပ်ကတိုင်းရင်းသားအဖွဲ့စည်းတွေနဲ့လက်မှတ်မထိုးနိုင်တာမထိုးနိုင်လို့မကဘူးတိုက်ပွဲတွေလည်းဖြစ်နေတော့ကတနည်းအားဖြင့်ပြောရင်တော့ကျွန်တော်တို့ကြိုဆိုချက်ဟာကတော့မကောင်းတက်လို့ကြိုဆိုရတဲ့အဆင့်ပဲလို့ပဲပြောပြစီခင်ဗ
ျဒီလက်မှတ်ရေးထိုးပွဲဟာအရင်ပြည်ပရောက်မြန်မာအရေးလှုပ်ရှားသူတွေကိုသမရာကြီးကကြိုဆိုတာနဲ့တူနေတာမို့လက်တွေမကြဘူးလို့လည်းသုံးသပ်ပါတယ
်ကျွန်တော်တို့2017 2012မှာအပြင်မှာရောက်နေတဲ့လူတွေကိုသမရာကြီးကကြိုဆိုတယ်ဆိုတော့မေကွန်ကြိုဆိုချက်ထွက်လာပြီးတဲ့နောက်အခုအခြေအနေနဲ့ဘလောက်กว่าတယ်လဲဆိုရှင်ကြည့်တယ်လို့ဒီနည်းလဲတိခတ်ရစေးလက်မှတ်ထိုးတဲ့ဟာကိုရှင်ကြည့်လို့ရတယ်ခင်ဗျအဲ့ဒီအမဲစင်းကိုဖျက်တဲ့လူ2000ကျော်ရောတမတားကြီးကနေပြီးတော့ပြင်ရောက်နေတူလာပါရောပြောပြီးတော့ဒီကနေ့အခြေအနေမှာအပြင်ကလူဝါရာကဏ္ဍနောက်မှာအထက်မဝင်နိုင်တဲ့အခြေအနေဖြစ်ပါတယ်အဲဒါကိုဘာကြောင့်ရှင်ပြောရလဲဆိုရင်တကယ်တမ်းတိခတ်ရစေးလက်မှတ်ထိုးစာချုပ်ပေးမယ်လို့အပြင်မှာမလာနိုင်တဲ့လူတွေလိုပဲညဉ့်ညံ့ကြီးကဖြစ်မလားဆိုတဲ့တန်တရားကအမ်တမ်းမှ ကြီးပါတယ်ဒါကြောင့်ဟိုလက်တွေ့ကြားတယ်လို့ကျွန်တော်ကမမြင်ဘူးခင်ဗ
ျလက်မှတ်ရေးထိုးပြီးနောက်ပိုင်းရက်ပေါင်း60အတွင်းနိုင်ငံရေးမူပေါင်းဆွဲပြီးရက်ပေါင်း90အတွင်းနိုင်ငံရေးဆွေးနွေးမှုတွေစတင်မယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်အဝစာချုပ်မှာချမှတ်ထားရမို့ဒီအစိုးရလက်ထက်မှာလက်မှတ်ရေးထိုးတဲ့အဆင့်လောက်နဲ့တင်ပြီးသွားဖို့များတယ်လို့လည်းဒေါက်တာကစ်ကန်းကတုံ့တက်ပါတယ
်ဒေါက်ခင်မျိုးသက်ပါရှင်တောက်ကြနေနေနေခင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်လက်နက်ကင်ပဋိပက္ခတွေမှာကလေးတငယ်တွေကိုအကာအကွယ်ပေးရေးသဘောတူစာချုပ်ကိုမြန်မာနိုင်ငံအနေနဲ့အမြန်ဆုံးအတည်ပြုလိုက်မယ်လို့မျှော်လင့်ကြောင်းကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်လေလာရိုဇကီးကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။ကလေးတငယ်တွေရဲ့အခွင့်အရေးနဲ့အကာအကွယ်ပေးရေးဆိုင်ရာနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာဆွေးနွေးနေကြတာပါ။အကြောင်းဆုံးကဒီလိုပါရှင်။စစ်မှတ်ဖြစ်ပွားနေတဲ့နိုင်ငံတွေကကလေးတငယ်တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်တဲ့2015ခုနှစ်အစိုးရခန်းစာကိုကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်လေလာဇာရိုကီကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာအကြိမ်80မြောက်ကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာအောက်တိုဘာလ14ရက်နေ့ကတင်သွင်းခဲ့တာပါ။သူ့ရဲ့အစိုးရခန်းစာအရလက်နက်ကင်အဖွဲ့တွေကကလေးတငယ်တွေကိုစစ်သားဖြစ်အတ္တမသိမ်းသွင်းစုဆောင်းမှုတွေဆက်ပြီးရှိနေတယ်လို့တတိပေးပြောဆိုခဲ့ပေမဲ့ကလေးစစ်သားစုဆောင်းနာတွေကိုရှော့ချခဲ့တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်တဲ့အပြင်လက်နက်ကင်ပဋိပက္ခတွေမှာကလေးတငယ်တွေကိုအကာအကွယ်ပေးရေးအရေးပါတဲ့သဘောတူစာချုပ်မှာမြန်မာအစိုးရလက်မှတ်ရေးထိုးခဲ့တဲ့အတွက်သူ့အနေနဲ့ကြိုဆိုကြောင်းလေလာဇာရိုကီကအခုလိုပြောသွားပါတယ
် I also welcome Myanmar's signature of the optional protocol on the involvement of children in armed conflict and hope
လက်နက်ကင်ပဋိပက္ခတွေမှာကလေးတငယ်တွေရဲ့ပါဝင်မှုဆိုင်ရာအကာအကွယ်ပေးရေးသဘောတူစာချုပ်နဲ့ပတ်သက်ပြီးမြန်မာအစိုးရကလက်မှတ်ရေးထိုးခဲ့တာကိုကျွန်မကြိုဆိုပါတယ်ဒီစာချုပ်ကိုမကြာသေးခင်ကအတည်ပြုခဲ့တဲ့ကျူးဘားနဲ့ဘာဟားမားနိုင်ငံတွေလိုပဲမြန်မာလွှတ်တော်မှာအတည်ပြုလိုက်မယ်လို့ကျွန်မမျှော်လင့်ပါတယ
်ဒါ့အပြင်နိုင်ငံတကာရဲ့ပူးပေါင်းကြိုးပမ်းမှုတွေဟာပဋိပက္ခဖြစ်နေတဲ့ဒေသတွေမှာကုလသမဂ္ဂအနေနဲ့ကလေးတငယ်တွေကိုအကာအကွယ်ပေးရေးအထောက်အကူဖြစ်စေခဲ့တယ်လို့လေလာဇာရဂီးကပြောပါတယ
် My report highlights that intensive work resulted in the release of thousands of
ဆန်ကုံကြိုးစားဆောင်ရွက်မှုတွေရလဖြစ်နေမြန်မာနဲ့တောင်ဆူဒန်နိုင်ငံတွေမှာကလေးစစ်သားဟောင်းအရေးအတွက်ထောင်နဲ့ချီပြီးလွတ်မြောက်ခဲ့တယ်ဆိုတာကိုကျမရဲ့အစိုးရခန်းစာမှာအထင်ရှားဖော်ပြထားပါတယ်ဒါ့အပြင်မြန်မာကိုလံဘီယာနဲ့ဗဟိုအာဖရိကနိုင်ငံတွေမှာငင်းချင်းညှိနှိုင်းဆွေးနွေးမှုတွေကနေကလေးတငယ်တွေအကာအကွယ်ပေးမှုမှာအားကောင်းရေးအတွက်ထောက်ခံအားပေးဖို့ကျွန်မအခွင့်အလမ်းတွေကိုရှာဖွေခဲ့ပြီးပါပြီ
။ဒါပေမဲ့မြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကြားမနေ့ကသဘောတူလက်မှတ်ရေးထိုးခဲ့တဲ့အပြစ်ခက်ရစဲရေးစာချုပ်မှာတော့ကလေးစစ်သားတွေအနေနဲ့လက်နက်ကိုင်တပ်တွေကနေနှုတ်ထွက်ရေးကိစ္စဘလို့ဆောင်ရွက်ပေးမလဲဆိုတဲ့အချက်ပါဝင်မှုမရှိဘူးလို့လူအခွင့်ရေးဖွဲ့ဖြစ်တဲ့ညီမြချင်းမြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA ကိုပြောပါတယ
်အခုကျွန်တော်ဆိုလို့ရှိရင်တနိုင်ငံလုံးအပြစ်ခတ်ရစရေးလက်မှတ်ရေးထူတယ်လို့ကျွန်တော်တို့သိရပါတယ်ဒါအဲ့မှာပါတဲ့ဖွဲ့ဒီမှာလဲကလေးစစ်သားအသုံးပြုတယ်လို့ပြောခံဆွဆွဲခံထိနေတဲ့ဖွဲ့တွေပါတယ်ဒါပေမဲ့ဒီလိုမျိုးအပြစ်ခတ်ရစရေးကိစ္စမှာဒီကိုဘကရောကလေးတွေရောဒီတစ်ဖက်မှာရှိတဲ့လက်နက်ကင်တပ်ဖွဲ့ကကလေးတွေရောကလေးစစ်သားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကျွန်တော်တို့စစ်တပ်ကနှုတ်ထွက်အောင်လုပ်မလဲမိဘနေရင်းစီပြန်ရအောင်ဘယ်လိုလုပ်မလဲဆိုတော့နီးလန်းတွေကိုထည့်သွင်းစဉ်းစားခြင်းမရှိခြင်းကလည်းတစ်ဖက်မှာအားနည်းချက်ရှိတယ်လို့ကျွန်တော်ပြောပါတယ်။ဘာကြောင့်လဲဆိုတော့လက်နက်ကင်ပြည်ပကတွေချုပ်ငိမ့်သွားပြီးတော့ဒီဖက်နဲ့တစ်ဖက်မှာတိုက်ရင်တော့မှမရောက်တင်မနဲ့ရောက်နေကလေးတွေကတက်တည်တယ်မှာရှိနေတော့မယ်
ဒါအပြင်ပဋိပက္ခဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာကလေးတွေရဲ့ဘဝလုံခြုံရေးအကာအကွယ်မဲ့နေစေဖြစ်ပြီးမြန်မာစစ်တပ်ဘက်ကကလေးစစ်သားပပျောက်ရေးဆောင်ရွက်မှုတွေမှာလည်းအားနည်းချက်တွေရှိနေသေးတယ်လို့မြင်ကြောင်းဦးအောင်မျိုးမင်းကပြောပါတယ်
။ဘာကြောင့်ကျွန်တော်တို့ကလေးတွေကိုအစုလိုက်ပြန်ပြီးတော့ပဲလွတ်နေတာရှိလဲ။တပ်မတော်ရဲ့အတွင်းထဲမှာကျွန်တော်ကလေးစစ်သားတွေရှိနေရဆိုတဲ့အကြောင်းအရာတွေကျွန်တော်အများကြီးရှိခဲ့တယ်ก็อินอาอ้ายရှိတယ်ရေအတွက်အများကြီးရှိတယ်လို့ပြောတယ်အခုလိုမျိုးဖြည်းဖြည်းချင်းပြန်ပြီးတော့လွတ်နေချင်းကိုယ်တိုင်ကဒီလိုမျိုးကလေးတွေကိုစစ်တပ်ကနှုတ်ထွက်ဖို့အတွက်လှုပ်ဆောင်နေချိန်မှာအားနေနေတယ်အမှန်ဆိုရင်ရှိနေတဲ့ကလေးတွေကိုလွယ်လွယ်ကူကူနဲ့တင်ပြနိုင်ပြီးတော့တခါလဲလွတ်လိုက်လို့ရှိရင်ပုံပြီးကောင်းတဲ့အနေထားမျိုးလုပ်နိုင်ရတာနဲ့တစ်စင်းချင်းတစ်စင်းချင်းတစ်ဖွဲ့ချင်းတစ်ဖွဲ့ချင်းလုပ်နေချင်းကိုကျွန်တော်သိအားမရဘူးဗျ
အထူးကိုယ်စားလှယ်လီလာဇာရိုကီရဲ့အစီရင်ခံစာမှာလဲမြန်မာစစ်တပ်အတွင်းကလေးတွေဆက်ပြီးရှိနေဆဲဖြစ်တယ်လို့ရှေ့တန်းစစ်မျက်နှာကိုပို့နေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။ငှက်တကောင်လိုပြန်တန်းနိုင်တဲ့ origami ဆက်ကူငှက်ရုပ်ပင်ပောင်ရုပ်ပင်ပောင်ရိုက်တဲ့ဆက်ရုပ်ခန္ဓာကိုယ်မှာအဆီဓာတ်ဘလောက်ရှိတယ်လဲဆိုတာစစ်ဆေးပေးမဲ့မှန်တွေလိုနောက်ဆုံးပေါ် electronic ပစ္စည်းမျိုးစုံကိုဂျပန်နိုင်ငံကနည်းပညာပြပွဲမှာတွေ့ရပါပြီ။ writer သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးကပြောပြမှာပါရှင်။
C-Tech လို့အတူကခေါ်တဲ့ဂျပန်နိုင်ငံကအကြီးဆုံးနည်းပညာပြပွဲဟာ electronic ကုမ္ပဏီကြီးတွေအတွက်နောက်ဆုံးပေါ်ပစ္စည်းတွေကိုထုတ်ပြရတဲ့အဓိကပြပွဲတစ်ခုပါနောက်ဆုံးပြပွဲမှာတော့ဂျပန်ရိုးရာစက္ကူခေါက်ပညာ origami နည်းနဲ့ဖန်တီးထားတဲ့စက္ကူငှက်ရုပ်ကပြည်သက်တည်းရဲ့အပေါ်မှာပြန်ဝဲပြခဲ့တာအပါအဝင်နည်းပညာပေါင်းစုံကိုတွေ့ခဲ့ကြရတာပါကာဗွန်ကိုယ်တယ်မှာသုံးဖက်မြင်နန်လွန်စားနဲ့တိဆောက်ထားတဲ့စက္ကူငှက်ရဲ့အလေးချိန်ဟာ38 gram သာရှိပြီးအဝေးရင်းစနစ်နဲ့ထိန်းချုပ်ထားတာပါတူတူချာချာအတုံးမဝင်မိမယ်လေအပေါ်စားပစ္စည်းတွေထုတ်လုပ်နိုင်စွမ်းကိုပြတ်တာကိုရည်ရွယ်ဖန်တီးခဲ့တာလို့ Lapis ဒပိုင်းလျက်ကူးကုမ္ပဏီရဲ့မန်နေဂျာ Nao Taka Saito ကပြောပါတယ
်ပုံကိုရိုက်ကရာကို origami それから
origami ရိုးရာစက္ကူရုပ်မှာဆင်းမြင့်နည်းပညာထည့်သွင်းပြီးလေးရင်ပြန်တန်းတယ်လို့ဒီ origami ငှက်ရုပ်ကိုလည်းအပျော်ကစားနိုင်အောင်ကျွန်တော်တို့စဉ်းစားခဲ့ကြတာပါဒီလိုပါပဲဂျပန်နည်းပညာလုပ်ငန်းတွေရဲ့အနာဂတ်လည်းတောက်ပြောင်စေချင်ပါတယ်
ပြဝဲလာပြည်သက်တရားဖြစ်တဲ့တူရူစူတာကတော့စက္ကူငှက်ရုပ်တရုတ်ပြပြန်တန်းနာကိုသဘောကျဆုံးလို့ဆိုပါတယ
်ခရိုယာကန်ီ飛んでいるっていうか力づくで
아냐냐ဆောမတုံးပဲအင်မတန်မှငင်းငင်းသာသာပြန်တန်းခဲ့တယ်လို့ထင်ပါတယ်ကျွန်တော်တို့ဂျပန်လူမျိုးတွေမျက်နှိုးတဲ့အရာတစ်ခုကိုအသေးစိတ်ဖော်ကျူးထားတယ်လို့လည်းခံစားမိပါတယ
်ဂျပန် electronic ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Panasonic ကတော့ပြင်ဆင်လက်ကြည့်မှန်းလို့အမည်ပေးထားတဲ့နည်းပညာကိုပြသခဲ့ပါတယ်နည်းပညာတစ်ခါခန္ဓာကိုယ်လေ့ကျင့်ကိုတိုင်းတာပေးယူတာမကမိကက်လိမ့်ဖို့အကြံပေးတာတကူလုံးကိုတောင်ပေါင်းဆောင်ကနေမြင်နိုင်အောင်မှဖန်တီးထားတာပါ Panasonic Corporation ရဲ့အိမ်သုံးပစ္စည်းထုတ်လုပ်ရေးတာဝန်ခံ Sachiko Kawaguchi ကတော့နောင်လာမယ့်အနည်း20မှာအစစ်မြင့်ကြည့်မှန်ကလူတွေရဲ့ဘဝတွေကိုပြောင်းလဲပေးလိမ့်မယ်လို့ပြောပါတယ
်鏡っていうものにつながることでいつもの動線を変えないで座れば
လှုပ်ရှားရှားလှုပ်ဆရာမလို့ပဲမှန်ရှိမှာပဲထိုင်ယုံထိုင်ပြီးပိုချမ်းမအောင်ပိုလှလာအောင်လှုပ်ပေးနိုင်မယ်လို့ထင်ပါတယ်အတုံးလဲဝင်ပါလိမ့်မယ်
ကျမ်းမှာလှပဖို့နောက်ထပ်အနည်း20လောက်မစောင့်ညင်တဲ့သူတွေအတွက်ကတော့ခန္ဓာကိုယ်မှာအဆီဘလောက်ရှိသလဲဆိုတာတိုင်းတာတဲ့ဆက်ကိုစမ်းကြည့်လို့ရပါတယ်အသက်82နှစ်အရွယ်ပြပွဲလာသူဟီရီကီမတ်ဆူကီကတော့မကြခင်ကဆရာဝန်နဲ့စစ်ဆေးရာကတိလိုက်ရတဲ့ခန္ဓာကိုယ်အဆီပမာဏနဲ့အခုဆက်အစ်စ်ကတွက်ပြလိုက်တဲ့ပမာဏဟာတိတ်မကွာဘူးလို့ဆိုပါတယ
်အနက်ခန္ဓာနဲ့ဟောတယ်နဲ့နိုင်လို့ရှိလို့ရှိလို့က
ခန္ဓာကိုယ်အဆီကိုဒီလောက်လွယ်လွယ်နဲ့တွက်လို့ရမယ်လို့ဘယ်တော့မှမထင်ခဲ့မိပါဘူး
ခနာကူရင်းကအစာရင်ရဲ့အရွယ်စားကိုအစစ်မြင့်ဖုံးတွေကအာယုံခံနည်းပညာနဲ့တိုင်းတာတွက်ချက်ပြီးဂျပန်နိုင်ငံယောဂအကျိုးတင်ကာကွယ်ရေးစီးပညာသင်ရဲ့တွက်နည်းစနစ်နဲ့ခနာကူရင်းကစီပမာဏကိုတွက်ချက်ပေးနိုင်တဲ့ကိရိယာကိုတော့ electronic နဲ့ကျူရယ်ပစ္စည်းထုတ်လုပ်တဲ့ဂျပန်နိုင်ငံတကာကုမ္ပဏီကျူစီရာကတီထွင်ထားတာပါတိုကျိုမြို့ဆိုမှာနှစ်ဆင်ကျင်းပတဲ့အစစ်မြင့်နည်းပညာပြပွဲမှာတော့လူနဲ့ရှင်ပြီးပင်မောင်ရိုက်နေတဲ့ဆေးရုံကလည်းအများစိတ်ဝင်စားမှုရခဲ့ပါတယ်။ဆေးရုံတွေထုတ်လို့ရမှာထင်ရှားတဲ့ဂျပန်ကုမ္ပဏီအိုမရွန်ကထုတ်လိုက်တဲ့ဆေးရုံဟာလူတွေကိုပါပင်မောင်လေ့ကျင့်ပေးနိုင်တဲ့အထိဖန်တီးထားတာပါ။နည်းပညာပြပွဲမှာတော့အားစားပွဲတွေမှာသက်ဆိုင်ရာအသင်းတွေကိုအားပေးတဲ့အနေနဲ့ကပ်ပြဖျော်ဖြေကြတဲ့အကအဖွဲ့တွေလိုဖန်တီးထားတဲ့ဆေးရုံကလေးတွေအပါအဝင်ဂျပန်လူမျိုးတွေကြားရေပန်းစားတဲ့ဆေးရုံတွေနဲ့နည်းပညာအမျိုးမျိုးကိုလည်းတွေ့မြင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးပါရှင်ကျမတို့ VOA မြန်မာပိုင်းကနေရွေးကောက်ပွဲအထူးစီစဉ်တွေကိုတိုးချက်ထုတ်လွှင့်နေပြီးနားဆင်အားပေးကြဖို့ဖိတ်ခေါ်ပါရစေရှင်မကြခင်တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေမှာတော့စီးရင်ကင်ဆာအကြောင်းပြောပြထားတဲ့ကျမရဲ့အစီအစဉ်နဲ့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုနားဆင်ရမှာပါရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် V VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 kHz 12.23 ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ49 kHz 9433ညတို့ကနေတိုက်ရိုက်ထုံးလွှင့်နေပါတယ်ဒါအပြင်လိုင်းလက်မီတာ190 kHz 1905ကနေတိုးချက်ထုံးလွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
ဒီကိစ္စကအမျိုးသားတွေမှာပိုဖြစ်နေစီပါတယ်အမျိုးသမီးတွေထက်သုံးကပိုများပါတယ်အသက်အရွယ်အားဖြင့်ဆိုရင်တော့သူကအသက်ကြီးပိုင်းမှာဖြစ်တယ်ပေါ့နော
်စီရင်ကန်ဆာအကြောင်းပြောပြမယ်ကျန်းမာရေးကဏ္ဍမှာအပြည့်ဆုံးတင်ဆက်ပေးမှာပါစောင့်မျှော်နားဆင်ကြပါရှင်ဒါအပြင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဘိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခေတ်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these daysYou can't be out of touch with the latest technology.
ခုခုနဲ့ဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တင်ဆက်ခဲ့တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါရရှင်။တနင်္လာနေ့ညနေခင်းအစီအစဉ်ဒီမှာအပတ်စဉ်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကျန်းမာရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါ။စီးရင်ကင်ဆာအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာစီးရင်ကင်ဆာအဖြစ်များလာရမှာအသက်ကြီးလာသူတွေမှာပုံမှန်ပိုးပြီးဖြစ်လာတဲ့အပြင်အသက်30နဲ့40ကြားလူငယ်တွေလူလက်ပိုင်းတွေမှာပါဖြစ်လာတာတွေ့နေရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘလို့လူမျိုးတွေမှာဒီစီးရင်ကန်ဆာဖြစ်ဖို့အန္တရာယ်ပိုများတာလဲဘလို့ကာကွယ်ကုသနိုင်မလဲစတဲ့အကြောင်းအရာတွေကိုစီးနဲ့ကြောက်ကပ်ခွဲစိတ်အထုခုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.จอมเนี่ยครับเราတို့ဒီซีเอ็งกินซาဖြစ်တာကမြန်မာနိုင်ငံမှာဖြစ်နှုံများလားဆရာကြီ
းဟုတ်ကဲ့ဒီซีเอ็งกินซาကတော့ကဘာပေါ်မှာဆိုရင်ဒီတောက်ကက်နဲ့စီလံရောင်းกินซาတဲ့မှာဟိုအဖြစ်များတဲ့ရောဂါတစ်ခုပါပဲဒီซีเอ็งกินซาကအမျိုးသားတွေမှာပိုဖြစ်နေစီပါတယ်မျိုးသမီးတွေထက်သုံးကပိုများပါတယ်အသက်အရွယ်အားဖြင့်ဆိုရင်တော့သူကအသက်ကြီးပိုင်းမှာဖြစ်တယ်ပေါ့နော်အဲ့ဒီမဲ့ကျွန်တော်တို့အခုဗမာပြည်မှာဆိုရင်အခုအသက်ကြီးပိုင်းနေတော့မကဘူးအသက်ငယ်တဲ့လူတွေမှာပါရှိလာတယ်ပေါ့နော်အသက်မှာပြည်30 40အရွယ်လောက်တွေမှာတွေ့လာနေရတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဘယ်လိုလူတွေမှာအဖြစ်များလဲဆရာ
သီလိပောက်တဲ့လူတွေမှာအဖြစ်များတာကိုသိရတယ်သီလိမပောက်တဲ့လူတွေထက်ဆိုင်ရင်ဒီစီးရင်တန်ဆာဖြစ်ဖို့အခွင့်အလမ်းနှစ်ဆနဲ့ငါးဆအထိပိုများတယ်ပေါ့နော်အဲ့စီးရင်ကန်ဆာဖြစ်တဲ့လူတွေရဲ့50ကြာခိုင်လုံးနေတာဒီဖီလစ်ပေါက်တာနဲ့ဆက်ညွန်မှုရှိရဆိုတာလည်းကျွန်တော်တွေ့ရှိရတယ်ပေါ့နောက်တစ်ခုကတော့သူတို့ရဲ့ဒီအလုံးခိုင်နေလည်းပတ်သက်နေတယ် အလိုအလုံးကံနဲ့ပတ်သက်လဲဆိုတော့ဥပမာရာဘာလုပ်ငန်းတွေစီးတုပ်လုပ်ငန်းတွေနောက်ကက်တီယာလုပ်ငန်းတွေပေါ့အဲ့လိုလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတဲ့လူတွေဟာဒီရာဘာတွေစီးတုပ်စီးတွေအမှအေမက်တစ်ဟိုက်ဒရိုကာဘွန်ကိုခေါ်တဲ့ဒီဓာတ်ပစ္စည်းနဲ့အချင်းကြမ်းရွာကဖြစ်ပြလာတဲ့အချိန်မှာသူတို့မှလည်းအဲ့ဒီကိုစီးရင်ကန်စာဖြစ်ဖို့ခွင့်လန်းနေပုံများတာကိုတွေ့ရတယ်။နောက်တစ်ခုကတော့ဒီတချို့လူနာတွေမှာဒီတခြားယောဂါကြောင့်ပေါ့ဥပမာအဖြစ်အမျိုးသမီးတွေမှာတိမ်ကောင်းကန်စာဖြစ်လို့သူတို့ကတိုက်ရောက်ကြည့်ပြထားတယ်ဆိုလို့ရှိရင်အဲ့ဒီလူတွေမှာလည်းဒီစီးရင်နဲ့ပတ်သက်ပြီးတော့ယောဂါကြီးဖြစ်လာတော့တွေ့ရတယ်။ဒီစီးရင်ကန်စာနောက်ပိုင်းမှာဖြစ်လာတော့လည်းတွေ့နေရပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဖြစ်များတဲ့လူနာကိုလည်းကျွန်တော်သိထားတာပေါ့ဆရာနော်အဲ့ဒီခါကျတော့ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာ
ဒီခုနပြောတဲ့သူတို့ရဲ့ဒီ risk factor လို့ခေါ်တဲ့ဒီစိတ်လေးတောက်တာတွေတော့သူတို့ရဲ့ဒီတော့အလုံးကံနဲ့ပတ်သက်တဲ့ချက်လက်တွေပေါ့သိထားဖို့လိုတယ်ပေါ့နော်ကိုကအဲ့ဒီလိုလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတယ်ကိုကတကယ်ကိုစိတ်လေးကိုဟိုနေ့စီလာများတောက်တုံးလာတဲ့ဆိုလို့ရှိရင်တော့ဒါရီယာရှောင်ရှားလို့ရနိုင်တဲ့ချက်ဒီပေါ့နော်အသက်ကတော့ကျွန်တော်တို့ကရှောင်လို့မရဘူးပေါ့ဒါအသက်ကြီးလာရင်သူကဒီလိုကင်ဆာနဲ့ဆက်နွယ်ပြီးတော့ယောဂါတွေဖြစ်လာတာတွေကတော့ဒါကတော့လက်ခံရမှာပေါ့နောက်တစ်ခုကတော့ယောဂါကိုစောစောတီးဖို့လည်းလိုတာပေါ့စောစောတီးလို့စောစောကုနိုင်တယ်ဆိုရင်တော့ယောဂါရဲ့အသက်ညှို့တဲ့အချိန်မှာပဲကျွန်တော်တို့ကုသနိုင်လို့ရှိရင်အဲ့ရလက်ကကောင်းတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောတီးနိုင်ဖို့ဆိုလို့ရှိရင်ဘလို့ယောဂါလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။အနံပါတ်၁ကတော့စီးထဲမှာတွေးပါတာပေါ့။ဒီ85ရာခိုင်နှုန်းတော့ဟိုဒီနာရီယာသူကစီးထဲမှာတွေးပါပြီးတော့ကျွန်တော်တို့ဒီကိုရောက်လာတတ်တယ်ပေါ့နော်။တွေးပါတဲ့ဆွဲနေရာမှာဒါမျက်စိနဲ့မြင်ရတာပေါ့။တချို့ကတော့မျက်စိနဲ့မမြင်ရဘူး။ကျွန်တော်စီးကိုတက်လိုက်မှပဲတွေ့နိုင်တယ်ပေါ့နော်။နောက်နောက်စီးနဲ့ပတ်သက်ပြီးလို့ရှိရင်သူကအမှစီးမကြမကြသွားမယ်။စီးကျင်မယ်။စီးကိုအောင်မယ်။နော်တော့ဒီလိုဆိုလို့ရှိရင်ခါနာမယ်အသားတော့ဒီပြက်မယ်ခန္ဓာကိုယ်လေးပြင်းကြောကြလာမယ်ချောင်းဆိုးပြီးပြေးပါလာမယ်ဒီလမ်းကြောင်းမှာဖြစ်တယ်ဆိုပေမဲ့လေဒီယောဂါအဖြစ်ရှင်းတာလည်းအများပေါ့သူကတခြားနေရာကိုပြန်ပြီးတော့မှဒီတခြားလက္ခဏာတွေကပေါ်လာတတ်တယ်တချို့ဆိုလို့ရှိရင်ဒီစီးလမ်းကြောင်းမှာလုံးဝပိတ်သွားတယ်ပိတ်သွားပြီးတော့စီးနေသွားတယ်စီးလုံးဝမထွက်တော့ဘူးအဲ့ဒါမထွက်တော့ဘဲနဲ့စီးသေးတွေတက်လာတယ်အဲ့လိုစီးတွေတက်လာတဲ့အခါမှာလူနာရီယာတတိလစ်ပြီးတော့ကျွန်တော်တို့ဒီကိုရောက်လာတတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီယောဂလက္ခဏာတွေဖြစ်လာပြီဆိုလို့ရှိရင်တော့အများဆုံးဒီဆေးရုံဆေးခန်းပြပြီးတော့ကုသမှုအမြန်ခံယူသင့်တာပေါ့ဆရာနော
်ဟုတ်ပါတယ်ဆရာဟုတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကုသနိုင်မှုအပိုင်းမှာရောဆရာရေဒီစောစောတည်တဲ့အပိုင်းနဲ့နောက်ကျမှတည်တဲ့အပိုင်းနဲ့အဲ့ဒီအခြေအနေလေးကိုရှင်းပြပေးပါလား
သူကဒီကျွန်တော်တို့ခုနပြောတဲ့လက္ခဏာတွေရှိပြီဆိုရင်တော့ဒါတစ်ခင်းတော့ကြာဖို့လိုတယ်ပေါ့ကြာဝင်နေနဲ့တိုင်နေမှုလိုတယ်ပေါ့တချို့ကြတော့ယောဂမှာသူကစီးထဲမှာစီးရအချိန်မဲပါလိုက်တယ်ပြီးတော့သူကကောင်းသွားတယ်ဘာမှမဖြစ်ဘူးတော့နိမ့်နေချီပြောနေတယ်တချို့ဆိုတစ်မိနစ်တစ်မိနစ်လောက်ထိနိမ့်နေကြောက်နေပြီးနောက်တစ်ချိန်စီးထဲမှာစီးပြန်ပါမှာအဲဒီကြာဝင်မျိုးပြန်ပြတဲ့အချိန်မှာယောဂကတော်တော်လေးအဆင်ကိုရောက်နေဆိုတော့တတိထားမှာကစီးထဲမှာစီးပါလိုက်ပြီဆိုတာနဲ့တစ်ချိန်မဲပါပါနှစ်ချိန်မဲပါပါဒါချက်ချင်းကိုစစ်ဆေးပေးမယ်လို့မှတ်ထားပါမယ်။အဲ့တော့ဒီလိုစီးတဲ့မှာတွေးပါပြီးစီးနဲ့ပတ်သက်တဲ့လက္ခဏာတွေဖြစ်လာပြီးဆိုရင်တော့ဒီကရဆရာဝန်နေနဲ့တိုင်းပင်တော့ပြီးလို့ရှိရင်ကျွန်တော်တို့ဒီစီးနဲ့တောက်ကအထူးကုဆရာဝန်နေနဲ့တိုင်းပင်လုပ်မယ်။အဲ့ဒီမှာကျွန်တော်တို့ကဆက်လက်ပြီးတော့မှစစ်ဆေးစရာကြည့်တာစစ်ဆေးရမယ်ပေါ့နော်။စီးစစ်မယ်တွေးစစ်မယ်ပြီးလို့ရှိရင်ကျွန်တော်တို့တမန်တွေပေါ့။တမန်မှာကျွန်တော်တို့ဒီ PD တမန်လို့ခေါ်တဲ့အထောက်ဆောင်ဒါ CT scan MRI ပေါ့နော်ဒီလို advanced technology တွေပေါ့ဒီတက်မှန်နေနဲ့ရိုက်ပြီးတော့ကျွန်တော်ကယောဂါရဲ့အဆင့်ကိုခွဲခြားနိုင်ပါတယ်သိနိုင်ပါတယ်အဲ့တော့ယောဂါကစောစောပြီးတဲ့ယောဂါဆိုရင်တော့ဘာလုပ်လို့ရလဲဆိုရင်ကြီးလန်းကြောင်းလေးကိုမှန်ကြောင်းကြည့်ပြီးတော့ကျွန်တော်တို့အဲ့ဒီရှိနေတဲ့ cancer တွေကိုကျွန်တော်တို့ကခွဲစိတ်ကြည့်တာလို့ရတယ်အဲ့ကျိုးကြတဲ့ယောဂါကရလာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီလိုစီးအိမ်လေးကိုမှန်ကြောင်းကြည့်ပြီးကိုယ်တိုင်လည်းမရတော့ဘူးပေါ့နော်။ဘာလို့ရလဲဆိုတော့ကျွန်တော်ကစီးရင်ထဲကိုနော်ဒီစီးရီခြင်းရတယ်။ပြီးလို့ရှိရင်ကျွန်တော်တို့ကင်ဆာစီးရီခီမိုသီရပီလို့ခေါ်တဲ့ကင်ဆာစီးရီခြင်းရတယ်။အဲ့လိုခြင်းတဲ့အချိန်မှာလည်းဒီမှန်ကြောင်းကြည့်ပြီးကုရဲ့အပြင်ပေါ့ဆေးခြင်းတာတစ်ပတ်တစ်ချိန်နဲ့6ပတ်အထိပေါ့နော်ကျွန်တော်ကခြင်းရတယ်။ဒီလိုဒီနာတွေကြတော့စီးပြင်ကလုံးဝကိုဖိတ်သွားတယ်။ သူတို့ဒီမှာစီးပွားရေးအရန်တက်လာစီးပွားရေးတက်လာပြီဆိုရင်တော့သူတို့ကိုချက်ချင်းကျွန်တော်တို့ကဒီ major operation တွေလုပ်လို့မရဘူးเนาะမရတဲ့အချိန်မှာကျွန်တော်ဒီစီးပွားရေးကြာဖို့အတွက်ပထမအဆင့်အနေနဲ့သူတို့ကိုကူရမယ်တော့တချို့ယူနာတွေမှာကြာတော့လေဒီစီးရင်ကန်ဆာကိုစောစောပြီးရင်ပြကြတယ်ဆိုရင်ပေါ့အသက်အရွယ်အဖြစ်လေလာငယ်သေးတယ်ဆိုရင်တော့ကျွန်တော်တို့ကဘာလုပ်လို့ရလဲဆိုတော့ဒီစီးရင်ကိုထုတ်ပြရတယ်ထုတ်ပြပြီးတော့မှစီးလမ်းကြောင်းကိုလွှဲထားတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမရေးကဏ္ဍပါရှင်အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာကိုထုတ်လွှင့်ပါပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်မှုကြောင့်ဒေသီမျိုးနယ်နဲ့မိုင်းရှူဒေသခံရွာသားထောင်ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။ကချင်ပြည်နယ်ဖက်ကန်ဘက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးအဖွဲ့တပ်မတော် KIA တို့အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်ဆိုတာနဲ့မွန်ပြည်နယ်ရေးမျိုးနယ်ကတန်ဃာတော်တွေလူမှုအဖွဲ့အစည်းတွေနဲ့ဒေသခံတွေကနေလှုပ်ဝက်မဲစနစ်နဲ့တင့်တော်တဲ့မွန်လူတော်ကိုယ်စားလှယ်လောင်းကိုအစမ်းပနာမရွေးချယ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်တောင်ပိုင်းကျေးသီမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းအစိုးရတပ်မတော်စစ်ကြောင်းကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံထောင်ကျော်စစ်ဘေးတိမ်းရှောင်နေပါတယ်။အောက်တိုဘာလ3ပိုင်းကနေယနေ့အထိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းရှူမြို့နယ်ဟိုင်းပါအုပ်စု17ရွာကျေးသီမြို့နယ်ဝဟိုင်းမြို့တဲ့မိုင်းနယ်မြို့နယ်ခွဲအတွင်းဒေသခံများစစ်ဘေးရှောင်နေကြတာပါ။အခုလိုဆက်ပြိုးရာသီမှာထွက်ပြေးတိမ်းရှောင်နေရတဲ့အတွက်မိမိတို့တောင်ယာစိုက်ခင်းကိုစွန့်ပစ်ခဲ့ရတယ်လို့လဲစစ်ရှောင်ရွာသားတွေကပြောပါတယ်။မြမတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဝမ်ဟိုင်းဌာနချုပ်အနီးလုံခြုံရေးတပ်စခန်း3ခုကိုလည်းတိုက်ခိုက်ခဲ့ပါတယ်။SSPP SSA ဟာ NCA လက်မှတ်ရေးထိုးဖို့အဆင့်အစ်မဖြစ်သေးပေမဲ့ပြည်ထောင်စုအဆင့်ငင်းချင်းရေးလက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့ဖြစ်ပါတယ်။
ကချင်ပြည်နယ်ဖားကန့်ဖက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အောက်တိုဘာဒုတိယပတ်မှာမြန်မာစစ်တပ်နဲ့ KIA တို့အကြားဖားကန့်မြို့နယ်တာမခမ်ဒေတာနဲ့နှမဖြစ်မော်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီး KIA တပ်တွေရှိတဲ့နေရာကိုလက်လက်ကြီးတွေနဲ့အချင်းချင်းပစ်ခတ်ပြီးထိုးစစ်ဆင်တွေလုပ်နေတယ်လို့ KIA တပ်ဘက်ကပြောပါတယ်။တပ်ပြင် KIA တပ်ရင်6တပ်စခန်းအခြေချထားတဲ့အောင်ပါလီမော်အောင်လမ်ကျေးရွာကိုအစိုးရတပ်မ44လက်အောက်ခံစစ်ကြောင်းတွေထိုးဖောက်စစ်ဆင်တိုက်ခိုက်လာနေတာကြောင့်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့ဒေတာခန်တွေကပြောပါတယ်။အဲ့ဒီတိုက်ပွဲမှာအစိုးရတပ်ဘက်ကထိခိုက်တေဆုံးမှုများပြားနေတယ်လို့ဒေတာခန်တွေပြောဆိုနေပေမဲ့နှစ်ဖက်ထိခိုက်တေဆုံးမှုကိုအတည်ပြုချက်များရှိသေးပါဘူး။
တဘာဝဘေးဒဏ်ကိုမကြာခဏခံနေရတဲ့ရခိုင်ပြည်မှာဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အကူအညီနဲ့မိုးလေဝသတိုင်းတာရေးရေဒါစခန်းတစ်ခုကိုမကြာသေးမီကဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီရေဒါစခန်းကိုကြောက်ဖြူမြို့နယ်ကမင်းပြင်ကျေးရွာမှာဒီလ9ရက်နေ့ကပြည်ထောင်စုပို့ဆောင်ရေးဝန်ကြီးဦးညံထွန်းအောင်နဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးတို့လာရောက်ဖွင့်လှစ်ပေးခဲ့တာပါ။ကျောက်ဖြူမြို့နယ်မှာမိုးလေဝသမုန်တိုင်းပြရေဒါစခန်းကို2014ခုနှစ်နစ်စမ်းပိုင်းကစတင်တည်ဆောက်ခဲ့တာဖြစ်ပြီးအခုလိုဖွင့်လှစ်တဲ့အတွက်တင်ရွှေရှားမှုနဲ့လေတိုက်ခတ်နှုန်းအပါအဝင်မုန်တိုင်းဖြစ်နိုင်တဲ့အခြေအနေနဲ့မုန်တိုင်းဝင်ရောက်လာနိုင်တဲ့လမ်းကြောင်းတွေကိုအရင်ကထပ်တိကျမှန်ကန်စွာသတင်းထုတ်ပြန်နိုင်မှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
2015ရွေးကောက်ပွဲနဲ့တရားဥပဒေစွန့်မှုရေးဆိုတဲ့ကောင်းစင်နဲ့ဒီပိတ်ဆွေးနွေးပွဲတစ်ခုကို Skyline Data ကြီးမုံရွာမြို့မှာ Burma News International BNI နဲ့ Eyes on Burma အဖွဲ့မှပူးပေါင်းပြီးအောက်တိုဘာလ10ရက်နေ့ကကျင်းပခဲ့ပါတယ်။ မုံရွာမြို့ဝင်းယူနတီဟိုတယ်မှာကျင်းပခဲ့တဲ့အဲ့ဒီဒီဘိတ်ပွဲမှာလာမယ့်နိုဝင်ဘာ10ရက်နေ့မှာကျင်းပတော့မယ်အထွေထွေရွေးကောက်ပွဲနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ကောင်းစဉ်ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီဘိတ်ယဉ်ကျေးမှုပုံမထွန်းကားလာစေရေးနဲ့အထူးသဖြင့်တိုင်းရင်းသားဒေသတွေမှာဒီဘိတ်အစီအစဉ်တွေကိုတိုင်းရင်းသားတင်မီဒီယာတွေကမိမိတို့ပါတာလှုပ်ဆောင်လာနိုင်ရဲ့အတွက်ရည်ရွယ်ပြီး PNI တင်ဌာနကခုလိုစီစဉ်ဆောင်ရွက်ပေးတာဖြစ်ပါတယ်ဒီဘိတ်အစီအစဉ်ကို PNI အဖွဲ့ဝင်တွေဖြစ်တဲ့တိုင်းရင်းသားတင်ဌာန73ခုကနေမိမိတို့တက်ဆိုင်ရာပြည်နယ်အလိုက်ပြုလုပ်နေကြတာဖြစ်ပါတယ်
လာမယ့်ပါတီစုံအထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ကိုစလဲလောင်း12ဦးအနက်မဲပေးတဲ့သူ9ဦးကိုအထင်ကရမွန်တန်ကားတော်တွေရှိမှောင်မှာကြီးရွာ40ခန်းမဒေသခံကိုစလဲတွေကနေပနာမရွေးချယ်လိုက်ပြီးဖြစ်ပါတယ်မွန်အမျိုးသားမဲအောင်နိုင်ရေးအဖွဲ့ဝင်မင်းရဲမွန်ကတော့ရေးမြို့နယ်အတွင်းအမျိုးသားရေးအကျိုးအတွက်အမှန်တကယ်ဆောင်ရွက်ပေးနိုင်မဲ့အမှန်လောက်9ဦးကိုပဲရွေးချယ်ခဲ့တယ်လို့ပြောပါတယ်ဒီအကြောင်းတွေကိုသတင်းလွှာမှဆက်လက်နားဆင်ရမှာပါအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်ရွေးကောက်ပွဲမှာမွန်ကိုစလဲရီလွတ်တော်ထဲမှာမြန်မြန်ရောက်ဖို့နဲ့မွန်မဲဆန္ဒရှင်တွေမဲပေးရမှာမှန်ကန်တဲ့ရွေးချယ်မှုဖြစ်ဖို့အတွက်တင့်တော်တဲ့မွန်လွတ်တော်ကိုစလဲလောင်း၅ဦးကိုမွန်ပြည်နယ်ရေးမြို့နယ်ကတန်ဃာတော်တွေလူမှုဖွဲ့စည်းတွေနဲ့ဒေသခံတွေကနေလူထုအစည်းအဝေးတည့်ရက်ကျင်းပပြီးတော့လှုပ်ဝက်မဲစနစ်နဲ့စီစစ်ရွေးချယ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့မြင့်စနိုင်ကနေစုစည်းထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
မွန်ပြည်နယ်ရေးမြို့နယ်ကမွန်တန်ကန်တော်တွေမွန်ရက်ဖက်လူမှုဖွဲ့စည်းတွေကနေတင့်တော်တဲ့ကိုယ်စားလှယ်ရွေးချယ်တာနဲ့ပတ်သက်ပြီးတော့လှုပ်လှတော့မွန်မျိုးရိုင်းရွေးကောက်ပွဲအောင်တန်ရေးအကျိုးဆောင်ဖွဲ့ N22 ကမင်းအောင်သူကနေအခုလိုပြောပါတယ
်မွန်မတ်တီလှုပ်တော်မင်းများရောက်ဖို့အတွက်ရွေးရာဖြစ်တဲ့အတွက်ရွေးကောက်ပွဲမှာဝင်တဲ့ဒီကိုယ်စားလှယ်တွေပေါ့နော်နှစ်ပါတီတော့ပါတဲ့ကိုယ်စားလှယ်တွေကနေပြီးတော့ဟိုတင့်တော်တဲ့ဟိုကောင်းနေတဲ့တယောက်ယောက်ကိုလူမှုရဲ့ရွေးချယ်မှုနဲ့ကျွန်တော်တို့ကဟိုရွေးချယ်ပြီးတော့အဲ့ဒီလူကိုကျွန်တော်တို့ဘယ်အသာရဖို့အတွက်ကိုယ်ပေးမယ်ဆိုတဲ့ပုံစံမျိုးနဲ့တွားတာပေါ့လေ
မွန်လှတော်ကိုယ်စားလှယ်လောင်းရွေးချယ်မှုမှာဒေတာအတွက်အကျိုးပြုမဲ့ပုံကူကိုရွေးချယ်နိုင်ဖို့ဦးတည်တယ်လို့ရေးမြို့နယ်မွန်ရက်ဖက်လူမှုဖွဲ့စည်းကကိုလွင်ကနေခုလိုပြောပါရတယ်
။အများကအစိုးပြုတဲ့ပုံကူတည်ပြီးတော့ဒီတူတယောက်ကိုစုပုံပြီးတော့ကိုမြို့နယ်အတွက်အမှန်တကယ်အကျိုးပြုမဲ့ပုံကူပုံမဲ့ပေးမဲ့ဆိုတာရနိုင်တယ်ဆိုတာဒီလူကိုအသိပေးလိုက်တာဖြစ်ပါတယ်။
အောက်တိုဘာလပရမပမှာကျင်းပခဲ့တဲ့အစည်းအဝေးကိုရေးမြို့နယ်ကမွန်တန်ကားတော်တွေနဲ့မွန်ရက်ဖက်လူမှုဖွဲ့စည်းတွေကနေဦးဆောင်ပြီးတော့ရေးမြို့နယ်ဒေတာတဝိုက်ကမွန်လူထုအင်အား400ခန့်ကတက်ရောက်ပြီးတော့ကိုစလဲ9ဦးကိုအစည်းအဝေးတက်ရောက်တဲ့လူတွေရဲ့ဇာတ်မဲနဲ့ရွေးချယ်ခဲ့တာပါ။ရေးမြို့နယ်ဒေတာအတွက်တင့်တော်တဲ့ကိုစလဲဖြစ်အရွေးချယ်ခံရတဲ့သူတွေကတော့မွန်ဒေတာလွတ်ဆိုင်ရာဒီမိုကရေစီပါတီကပြည်သူ့လွှတ်တော်ကိုစလဲလောင်းနာချန်းသွားအမျိုးသားလွှတ်တော်ကိုစလဲလောင်းနာအောင်ဘနဲ့ပြည်နယ်လွှတ်တော်ကိုစလဲလောင်းမိလူဝေဟန်မွန်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုစလဲလောင်းတောက်တာမင်းစိုးလင်းနဲ့တတိပုဂ္ဂလဝင်ပြိုင်သူမင်းအောင်ဝင်းတို့ကိုရွေးချယ်ခဲ့ပါတယ်မွန်မျိုးရပါတီကကိုစလဲလောင်းသူဖြစ်သူတောက်တာမင်းစိုးလင်းကတော့အခုလိုလှုပ်ဆောင်တဲ့ရွေချက်ကောင်းမွန်ပေမဲ့လှုပ်ပုံလှုပ်နည်းနဲ့ကိုစားပြုမှုအနေထားမှားနေတယ်လို့ထင်မိကြောင်းအခုလိုပြောပါတယ
်။ကိုလိုမျိုးကတော့ကိုစားပြုမှုအနေထားမှားနေတယ်။ကိုလိုမျိုးကတော့ကိုစားရကျွန်တော်မပေါ်ရတဲ့ကိုစားရကျွန်တော်အဲ့လိုဖြစ်နေတဲ့ဆက်တယ်လို့မွန်မျိုးရကိုသူကိုရတာဖြစ်တော့တာ
။မွန်ပြည်နယ်မှာမွန်သေးတာလွန်ဆိုင်ရာဒီမိုကရေစီပါတီမွန်မျိုးရပါတီအမျိုးသမီးပါတီမွန်စုပြီးမွန်နိုင်ငံရေးပါတီသုံးပါတီရှိနေတယ်လို့ရေးမြွနဲ့နေသူတန်ဖြူစီရကြိုက်မရောမှုတုံချောင်းစုံနဲ့ပေါင်မြွနဲ့ဒီမှာလဲကိုဒေသနဲ့တင့်တော်ရမွန်လှွတ်တော်ကိုစလဲလောင်းသူစီစစ်ရွေးချယ်သွားဖို့စီစဉ်ဆောင်ရွက်လက်ရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့တဘာဝတန်းွေထွက်တဲ့ရခိုင်ပြည်နယ်ကြောင်ဖြူမြို့နယ်မှာလျှက်စစ်မီးပြတ်တောက်မှုမရှိရေးအတွက်မဟာတပ်အားလိုင်းကနေဖြန့်ဖြူးတဲ့လျှက်စစ်မီးပြတ်ရင်လဲတဘာဝတန်းွေနဲ့လဲပတ်နေတဲ့အစားထိုးလျှက်စစ်မီးကိုဖြန့်ဖြူးပေးဖို့ကြောင်ဖြူဒေသခံ300ကျော်ကလက်မှတ်ထိုးပြီးတော့တောင်းဆိုလိုက်ကြပါတယ်ဒီအခြေအနေတွေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
ရခိုင်ပြည်နယ်ကြောက်ဖြူမြို့တော်တဘာဝတန်းငွေနဲ့လေပတ်တွေအစားထိုးလဲဆိုင်မီဖြန့်ဖြူပေးဖို့တောင်းဆိုရတဲ့အကြောင်းကိုတော့ကြောက်ဖြူမြို့ဖန်ဖို့တသားရဲ့အထောက်အပံ့ကော်မတီဝန်တူဦးဖြစ်တဲ့ကိုလှမ်းမြောက်ရွာကအခုလိုပြောပါတယ
်အဲ့ဒါကျွန်တော်တို့ဒီကြောက်ဖြူမှာလဲရစီကမဟာဒါအနိုင်ရရတဲ့လဲရစီလို့အရှိပင်ဒါခွဲဆက်ရုံကကြော်မှကျွန်တော်တို့ဒီရရတာကိုဆိုတော့ဘိုးဘင်းနောက်ကကျွန်တော်တို့ဒီစစ်ပင်ကြရလဲရတယ်ကျွန်တော်တို့ကြောက်မိပြတယ်မိပြတော့ကျွန်တော်တို့ကြောက်မှာတဲ့ guest ထွက်တယ် guest server အင်ဂျင်နီယာလဲနေတယ်ကျွန်တော်တို့ကြောက်မှာမိပြတယ်ဆိုတော့အဲ့ဒါမြို့ပေါ်ကလူတွေကမလို့ချင်းရောက်ဖို့အဲ့ဒါကြောင့်အဲ့လိုမျိုးမိပြတဲ့အချိန်မှာအသွားထိုးရနိုင်အောင်သူကတောင်းဆိုကြတာပါ
ကျောက်ပြမျိုးနယ်မှာ20ရာခိုင်နှုန်းသာလဲဆိုင်မရှိသေးတယ်လို့ကိုလှမ်းမြော်ကအခုလိုစပြောပါတယ်
။ကျောက်မျိုးတစ်ခုလုံးတိုက်တာကတော့မရသေးဘူးကိုက။ကျောက်မျိုးပေါ်မှာဆိုရင်ကျွန်တော်တို့ကြည့်ပါအနေနဲ့အကုန်လုံးဆို20ရာခိုင်လောက်တော့ရပြီ
။အော်တိုဘာလ17ရက်နေ့ကကျောက်ပြမျိုးသာသနာ့ပိမယ်မှာရဲမင်းရဲဖတ်တွေဒေသတွင်းကလူမှုအဖွဲ့စစ်တွေစေပန်တာဝန်ရှိသူတွေနဲ့မြို့ခွန်တွေပြုလုပ်တဲ့အစည်းအဝေးကအခုလိုလက်မှတ်ထိုးပြီးတောက်ဆိုလိုက်တာပါ။အဲ့ဒီလက်မှတ်တွေကိုပြည်ထောင်စုလဲဆိုင်ဝန်ကြီးအထိတံပြတောက်ဆိုသွားမယ်လို့မတိကျန်ဒေသခံကိုထွန်းကြီးကပြောပါတယ်
။ကတော့ကျွန်တော်တို့ကြောက်ပြမှာမြို့မြို့မှာအဖွဲ့ကြီးရဲ့နောက်ဆီဇင်ကော်မတီရဲ့နောက်ပြီးမြို့အောက်ကိုအဖွဲ့ကြီးရဲ့အကုန်လုံးပြီးလက်မှတ်ထိုးပြီးတော့ဒီကျွန်တော်တို့ပြည်ထောင်စုဝန်ကြီးအထိကိုကျွန်တော်တို့စာတင်ပြီးတော့တောက်ဆိုသွားဖို့ဖြစ်ပြီပါတယ်။
ကြောက်ပြမျိုးက guest တာပိုင်းနဲ့လေပတ်တဲ့လဲဆိုင်တဲ့အောက်ကိုမဟာတဲအားလိုက်ကိုပို့လွှဲပြီးဦးဆိုင်ပါလဲဆိုင်တဲ့အောက်ခွဲဆိုင်ရုံကမှတဆင့်ကြောက်ပြကိုပြန်လဲဖြန့်ဖြူပေးတာပါ။ဒီနိုင်မိုးရသည့်အတွက်ကကြောက်ပြမျိုးမှာလဲဆိုင်မင်းပြတ်တာမကြာခဏဖြစ်ပေါ်ခဲ့တဲ့ပေါ်တဘာဝတန်ငွေထတဲ့မြို့ခွန်တွေကမလိုလားကြဘူးလို့ကိုထွန်းကြီးကပြောပါတယ်။တဘာဝတန်ငွေစက်တန်ထွက်ရှိကြတဲ့ကတဘာဝတန်ငွေနဲ့ရခိုင်တပြည်နယ်လုံးလဲဆိုင်မင်း24နိုင်ရရှိရေးကိုရခိုင်ပြည်သူတွေတောက်ဆုတ်ခဲ့ကြတယ်လို့ကြောက်ပြမျိုးနဲ့တခုလုံးလဲဆိုင်မင်းရရှိရေးတော်လေဒေသခံတွေတောက်ဆုတ်ခဲ့ကြပါတယ်။2015ခုနှစ်ဖေဖော်ဝါရီလကတဘာဝတန်ငွေနဲ့လေပတ်တွေ guest star ပိုင်ကလဲဆိုင်မင်းစက်တန်ဖြန့်ဝေခဲ့ပေမဲ့လရှိအချိန်မှာတော့ကြောက်ပြမျိုးနယ်မှာကျေးရွာပေါင်း260ရွာရှိတဲ့ထက်က24ရာသာလဲဆိုင်မင်းရရှိသေးပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာအစိုးရတပ်မတော်စစ်တောင်းကနေရှမ်းပြည်တောင်ပိုင်းကျေးတီမိုင်းရှူမိုင်းနောင်တန်ရမ်းမြို့နယ်အတွင်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ဒေသခံရွာသားထောင်ကျော်ကနေစစ်ဘေးတိမ်းရှောင်နေရပါတယ်ကချင်ပြည်နယ်ဖက်ကန့်ဖက်မှာအစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုဆက်လက်ပြီးတော့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ပါရှင်။
ရရှိမြန်ခင်အခုလာမဲ့ဒီအောက်တိုဘာလ28ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမဲ့ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမဲ့စနေညပိုင်းဒဲအီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအလီလိုက်အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနီလိုတဲ့အမြင်နောက်မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွနီကြမယ်တော်ရရှင်တွေကိုကျူးလွန်ပါတယ်
တရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်သလိုပါဝင်ဆွေးနွေးကြတဲ့သောရရှင်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်။တောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုဆက်လက်အတန်းလွှင့်နေပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။အကြသေးခင်ကမဲခေါင်အောက်ပိုင်းဒေသနိုင်ငံများသဘာဝဘေးအန္တရာယ်ရောဂါရေးဆိုင်ရာလေ့ကျင့်မှုနဲ့အတွေ့အကြုံဖလှယ်ရေးကိုလာအိုစ်အစိုးရကAmerican ဖြူရောင်စုနဲ့လက်တွဲပြီးမြို့တော်ဗီယင်ချန်းမှာအင်ရှင်ဖြစ်တဲ့လက်ခံကျင်းပခဲ့ပါတယ်။ဒီလေ့ကျင့်မှုနဲ့အတွေ့အကြုံဖလှယ်မှုတွေဟာလာအိုစ်၊ကမ်ဘောဒီးယား၊မြန်မာ၊ထိုင်း၊ဗီယက်နမ်နဲ့ American တို့ကြားအရက်ဖက်စစ်ဖက်ပူးတွဲပြီးနှစ်ဆင်းတဘာဝဘေးအန္တရာယ်ဆိုင်ရာကြိုတင်ပြင်ဆင်မှုနဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်တာပါ။အဖွဲ့ဝင်6နိုင်ငံနဲ့မှပါတဲ့တနိုင်ငံကအရက်ဖက်နဲ့စစ်ဖက်ကျွမ်းကျင်သူတွေနဲ့နှစ်ဆင်းအတူပူးတွဲလေ့ကျင့်တာဖြစ်ပါတယ်။ဒီနှစ်မှာတော့အတွေ့အကြုံဖလှယ်ရေးဟာလာအိုစ်နိုင်ငံမှာစက်တင်ဘာလထဲမှာ၄ရက်ကြာပြုလုပ်ခဲ့တာဖြစ်ပြီးစာရန်တင်ပြမှုတွေပြဿနာဖြေရှင်းရေးတင်တန်းနဲ့ဘေးအန္တရာယ်ချရောက်တဲ့နေရာတွေကိုတွားရောက်တာတွေပါဝင်ပါတယ်။ဒီအထဲမှာပါတဲ့မဲခေါင်အောက်ပိုင်းဒေသကရေကြီးမှုအတွက်ဘယ်လိုတုံ့ပြန်လှုပ်ဆောင်မလဲဆိုတဲ့စာတွေ့လေ့ကျင့်မှုမှာတော့စိုက်ပျိုးရေး၊ချမ်းမာရေးနဲ့ကူးတန်းသွားလာရေးဆိုင်ရာအခြေခံအဆောက်အအုံကဏ္ဍတွေအတွက်အသေးစိတ်လေ့ကျင့်မှုတွေပါပါတယ်။ဒီစာတွေ့လေ့ကျင့်မှုတွေကနေရည်ကြီးတဲ့ဒေတာအတွေ့အကြုံတွေဖလှယ်နိုင်ခွင့်ရတယ်ပြင်လေ့ကျင့်မှုရဲ့အဓိကပန်းတိုင်တစ်ခုဖြစ်တဲ့အလားတူဖြစ်ရမျိုးနဲ့ရင်ဆိုင်လာရင်ဘလို့စီမံကိန်းချမယ်လှုပ်ဆောင်မယ်ဆိုတာတွေကိုပါလေ့ကျင့်နိုင်ခဲ့တာပါ ရေးကြီးမှုကိုနှစ်တိုင်းလုံလို့ကျုံရနိုင်တာမို့ဒီလို workshop ကနေနိုင်ငံဆောင်ကဝန်ကြီးဌာနဆောင်အားလုံးအတူလက်တွဲပြီးရေးကြီးတဲ့ဒဏ်ကိုတုံ့ပြန်ရမှာဘယ်လိုအဆင့်ဆင့်ဆောင်ရွက်မယ်ဆိုတာတွေကိုဆွေးနွေးဖို့လုပ်နိုင်တာမို့ကိုယ်နိုင်ငံသားတွေကိုအကူအညီကောင်းကောင်းပေးနိုင်တယ်လို့အသက်တွေကိုပါကဲတင်နိုင်မယ်လို့လာအိုစ်ချမ်းမာရေးဝန်ကြီးဌာနကုဆတ်ရောဂါထိန်းချုပ်ရေးဌာနက Miss V11 Science ဆန်ကပြောပါတယ်မဲခေါင်မြစ်ကြောင်းတလျှောက်မှာရေကြီးရေရှမ်းမှုဖြစ်မယ်ဆိုရင်ဒေသရင်းနိုင်ငံတွေကတနိုင်ငံနဲ့ပူးပြီးဒီဒဏ်ကိုခံရနိုင်တာပါပူးတွဲလက်ကျင်ပြီးအမြင်ဖလဲဝဲမှာပါဝင်သူတွေကတော့အကောင်းဆုံးဘယ်လိုပူးပေါင်းဆောင်ရွက်ရမယ်ဆိုတာကိုအခုသိလာပြီဖြစ်တယ်လို့တခြားနိုင်ငံတွေမှာဘလို့ချိုးတင်ပြင်ဆင်မှုတွေလုပ်နေပြီးတုံ့ပြန်ဆောင်ရွက်ရေးအတွက်ဘလို့စနစ်တွေချထားတယ်ဆိုတာကိုနားလည်လာစေတာမို့တကယ်လို့ဘေးရန်ရဲ့တစုံတရာကြလာရင်ပိုးပြီးထိထိရောက်ရောက်တုံ့ပြန်ဆောင်ရွက်ဖို့လုပ်နိုင်တော့မှာဖြစ်ပါတယ်။ရေကြီးရေရှမ်းတာမှုန်တိုင်းကြတာနဲ့တခြားသဘာဝဘေးရန်ရဲ့တွေဟာနေမီအကန့်အသတ်မရှိပါဘူး။ဒါကြောင့်နိုင်ငံချင်းအတော်ဆက်ဆက်မှုရှိနေတဲ့ဒီဒေသမှာသဘာဝဘေးဒဏ်ခံရသူတွေကိုကူညီရမှာပူပေါင်းဆောင်ရွက်မှုကတိတ်ကိုအရေးပါပါတယ်လို့လာအိုစ်နိုင်ငံဆိုင်ရာအမေရိကန်သံမကြီးဒန်နီယယ်အေကလုန်ကပြောပါတယ်။အမေရိကန်ပြည်တော်စုကလည်းလာအိုစ်နိုင်ငံနဲ့မဲခေါင်အောက်ပိုင်းဒေသနိုင်ငံတွေကမိတ်ဆွေတွေနဲ့အတူဒေသရင်းကဒီစိန်ခေါ်မှုတွေကိုမျှဝေဖြေရှင်းရမှာလက်တွဲပြီးဆောင်ရွက်ဖို့ကတိပေးပါတယ်လို့လည်းပြောပါတယ
်။မေဂန်ဆိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သားဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးလိုပါရစေရှင်။ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာနားဆင်ဖတ်ရှုမယ်ဆိုရင်လိပ်စာကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်။စာလုံးပေါင်းကတော့ burmese.voanews.com ဖြစ်ပါရဲ့ရှင်။ဟုတ်ကြနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မနက်နာချမ်းကပြောပြမှာပါရှင
်။ Iran နဲ့ Afghanistan က American စစ်ပွဲတွေဆုံးသတ်ဖို့ကတိပေးပြီးတော့တာဝန်ယူခဲ့တဲ့သမ္မတ Barack Obama အတွက်တော့ Afghan ကနေတပ်ဖွဲ့တွေချိန်ဆွဲပြီးရုတ်သိမ်းသွားမယ်အကြောင်းကြေညာရတာဟာတိတ်တော်မလွယ်လာပါဘူး။သမ္မတ Obama ကတော့သူအနေနဲ့ဆုံးရှိတဲ့စစ်ပွဲမျိုးကိုလက်မခံတယ်လို့အမေရိကန်ရဲ့အရေးကြီးတဲ့လုံခြုံရေးအကျိုးစီးပွားကိုအထောက်အကူမဖြစ်စေတဲ့အကန့်အသတ်မဲ့စည်ရေးပဋိပက္ခတဲ့ချင်းနှင်းဝင်ရောက်တာမျိုးကိုလည်းထက်တလဲလဲကန့်ကွက်ခဲ့ဘူးပါတယ်လို့ပြောဆိုခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဒုသမ္မတဂျိုးဘိုက်ဒန်ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌဂျိုးဆက်ဒန်ဖို့တိုနဲ့အတူသမ္မတအိုဘားမားကျညာချက်ကိုပြောဆိုရမှာတော့အာဖဂန်ကတပ်ရင်အားကိုသူ့သမ္မတတပ်တန်းကုံဆုံးမဲ့2019ဇန်နဝါရီလမှာတပ်သားအရေအတွဲ9500ကိုမလျှော့ချခင်2016တနှစ်လုံးနီးပါးမှာလက်ရှိအရေအတွဲ9800အတိုင်းဆက်ထားသွားမယ်လို့ကြေညာခဲ့ပါတယ်။နေပြည်တော်မှာအောက်တိုဘာလ15ရက်နေ့ကအစိုးရစစ်တပ်နဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားပြည်လုံးကျပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးခဲ့ကြတာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကကြေညာလိုက်ပါတယ်။ဒါဟာအမျိုးသားပြန်လည်တည်မြဲရေးနဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ခိုင်မာဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဆိုပါရယ်အဖွဲ့အားလုံးမပါဝင်သေးပေမဲ့ဒီသဘောတူညီချက်ဟာအစိုးရခေါင်းဆောင်တွေတိုင်းရင်းသားအဖွဲ့အစည်းတွေနဲ့မြန်မာပြည်သူတို့ရဲ့ငြိမ်းချမ်းစွာအတူနေထိုင်လိုသောဆန္ဒကိုထင်ဟပ်နေတယ်လို့လည်းဆိုပါရယ်အလားတူ EU ဥရောပသမဂ္ဂကလည်းအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြား NCA လက်မှတ်ရေးထိုးလိုက်နိုင်တာကိုကြိုဆိုခဲ့ပြီးတော့ဆက်လက်လှုပ်ဆောင်မယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလည်းအနီးကပ်စောင့်ကြည့်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်သမ္မတအိုဘားမားနဲ့ဆွေးနွေးဖို့အောက်တိုဘာလ20ရက်နေ့ကစပြီးအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ဖို့ရှိပါတယ်ရှင်။
မနနာချန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါအင်ဂျင်နီယာကတော့ဇီးနပ်ဖြစ်ပါတယ်ကျမကအင်ဂျင်နိုင်ပါရှင်တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးပဲထူးတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိတိုးချက်ထုတ်လွှင့်နေပါတယ်ရှင်တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.